Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသာရရှိများရှင်2019ခုနှစ်ဧပြီလ2ရက်နေ့သတင်းမှုတွေနဲ့ညပိုင်း VOA တန်လွင်အစီအစဉ်တွေကို American ပြည်ထောင်စု Washington DC ကနေမြန်မာစံတော်ချိန်ည9:30လိုင်းဒိုမီတာ24 23 30မိနစ်တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါရှင်ကျမနာလပိုင်ပါအခုညပိုင်းအစီအစဉ်တွေကိုတောင်းဝင်တင်ဆက်သွားမှာပ
ါမင်္ဂလာညချမ်းပါရှင်ကျမတင်ခီထိုက်ပါကိုလံဘီယာနိုင်ငံမှာမြေရေရှံပြီးရေကြီးတာကြောင့်လူပေါင်း200နီးပါးတေဆုံးရပါတယ်အမေရိကန်သမ္မတရွေးကောက်ပွဲမဲဆယ်စည်းရုံးမှုအတွင်းဆန္ဒပြသူတွေကိုအကြမ်းဖက်ဖို့အားပေးအမြောက်ပြုခဲ့တယ်ဆိုပြီးဒေါ်နယ်ထရန့်အပေါ်တိုင်ကြားချက်ကိုဆက်လက်စစ်ဆေးဖို့ဖက်ဒရယ်တရားသူကြီးတို့ကဆုံးဖြတ်ပါတယ်မြန်မာကြားဖြတ်ရွေးကောက်ပွဲမှာတော့လက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအများစုနိုင်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့သတင်းတွေကိုကိုရန်နိုင်တဲ့အတူကြီးညာပေးပါမယ်ရှင်
ကောင်းပါပြီရှင်ဒီကနေ့ကနားဆင်ရမယ့်သတင်းတွေထဲမှာတော့လက်တောင်းတောင်ချင်းညီစီမံကိန်းမှာတနက်နေ့ပြစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးတော့အခုဒီကနေ့မှာတော့ဒေသခံတွေရသတင်းစာရှင်းလင်းပွဲပြုလုပ်ပါတယ်
ပြောကြခဲ့တယ်သူတို့ရဲ့ပြစ်တဲ့ကြီးစံကရောဘာကြီးစံနဲ့မဟုတ်ဘူးခဲအစိတ်တဲ့နဲ့ကြီးစံတွေရောပါတယ်အဲ့ဒါတွေကိုသတင်းသာတဲ့နမရီစီကိုကျမတို့ပုံလီရောအားလုံးကိုခြားပြပြီးတော့ရှင်းလင်းခဲ့ပါတယ်ရှင်
။ဒါကတော့ဒေတာခန်တကူပြောပြသွားတာပါ။သတင်းပြေဆောင်တော့နောက်ပိုင်းမှာတင်ဆက်ပေးမှာပါ။ဒါအပြင် NLD အစိုးရတက်တန်းတနစ်ပြေပြီးအချိန်မှာအစိုးရအဖွဲ့ရဲ့ဆွဲဆောင်ရင်ဘယ်လိုရှိသလဲဆိုတာကိုမြမအရေးစင်းတဲ့ခါမှာနားဆင်ရဖို့ရှိရဲ့အပြင်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်သွားမှာပါ။အခုရင်ဆုံးတော့ထိတ်တဲရောက်သတင်းတွေကိုမတင်ကြီးထိုင်တဲ့ကိုရန်နိုင်တို့ကကြီးညာပေးပါအောင်ရှင်။
ကိုလံဘီယာနိုင်ငံအနောက်တောင်ပိုင်းကမြေသုံးစီးရေကြီးရေရှမ်းပြီးပြီးခဲ့တဲ့တောက်ကြံနေညသကောင်းရန်ဒေသခံတွေအိပ်ပျော်နေတဲ့အချိန်မိုးကိုးမြိုတဲ့ရေတွေအလုံးရှင်းနဲ့ဝင်ရောက်ခဲ့တာကြောင့်လူပေါင်း200လောက်သေဆုံးပြီးအိုးအိမ်တွေနဲ့အခြေခံအဆောက်အုံတွေဖျက်ဆီးခဲ့ရပါတယ်။အီကွေဒေါ်နယ်စပ်ကလူပေါင်း4000နေထိုင်ရာမိုကိုမြို့ကိုသမ္မတယွန်းမန်နျူအယ်ဆန်တိုးစ်မနေ့စနေနေ့ကသွားရောက်ပြီးလူထုအရေးပေါ်အခြေအနေဖြစ်ကြေညာပါတယ်တေဆုံးသူအရေးအတွက်တိုးလာနိုင်တယ်လို့လည်းသမ္မတကသတိပေးပါတယ်။ရေဘေးကျုံတွေ့ခဲ့ရသူတွေအတွက်ယူကျုံမရဖြစ်ရပြီးကူညီဆောင်ရွက်နိုင်တာမှန်သမျှလုပ်သွားမယ်လို့လည်းသမ္မတကပြောပါတယ်။ရေကြီးမှုကနေဒဏ်ရာရခဲ့သူ400ရှိပြီးပျောက်ဆုံးနေသူ220ရှိတယ်လို့ချက်ချင်းဤအဖွဲ့ကပြောထားပါတယ်။ရေကြီးမှုဖြစ်ခဲ့တာကိုရပ်ယူထားတဲ့ဗီဒီယိုထဲမှာတော့အဆောက်အုံတွေပြားပြားဝတ်နေပြီးပျက်စီးနေတဲ့ကားတွေလည်းစုပုံနေပါတယ်။တစ်ပင်တွေကတော့အမြင့်ကနေပြိုလဲကျနေပါတယ်။ရေဘေးဒဏ်ခံခဲ့ရပြီးကြောက်လန့်တွေးဝင်နေကြတဲ့ဒေသခံတွေကတော့ပျက်စီးနေတဲ့မြို့ထဲမှာရှာဖွေနေကြပြီးဒဏ်ရာရသူတွေတေဆုံးသူတွေကိုအပျက်စီးပုံနေကြကနေရှာဖွေကယ်ဆယ်နေကြပါတယ်။ရပ်ပေါင်းများစွာမိုးသည်ခဲ့ပြီးနောက်အခုလိုရေကြီးမှုကပ်ဘေးကြီးနဲ့ကျုံတွေ့ခဲ့ရတာဖြစ်ပြီးဒေသရင်းနေရာအတော်များများမှာလည်းလျှက်ဆင်မိနဲ့တောက်သုံးရေပြက်လက်နေပါတယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့အီဂျစ်သမ္မတအဗ်ဒယ်ဖတာအယ်စီစီတို့တနင်္လာနေ့ကျရင်အိမ်ပြည်တော်မှာတွေ့ဆုံတဲ့အခါမှာအစ္စလာမ်အစွန်းရောက်အကြမ်းဖက်ဝါဒအပေါ်တိုက်ခိုက်တဲ့နေရာမှာနိုင်ငံခြားပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လှုပ်ဆောင်ဖို့သဘောတူညီမှုရရှိလိမ့်မယ်လို့အမေရိကန်နဲ့အီဂျစ်နိုင်ငံစလုံးကမျှော်လင့်နေကြပါတယ်။သူတို့နေရာစလုံးဟာအစ္စလာမ်ဝါဒကိုနိုင်ငံရေးလို့အသုံးချလာတဲ့ပုံမှာအတော်လေးကိုမနှိမ့်မြှုပ်ကြဘူးလို့ Atlantic Council က Rafik Hari Center ရဲ့အခြေလေပိုင်းဒေသဆိုင်ရာအကြီးတန်းသူတွေသည် HA Halya ကပြောပါတယ်။ဒါ့အပြင်သူတို့နှစ်ယောက်စလုံးကနိုင်ငံရေးမှာလုံခြုံရေးကသူတို့ရဲ့ပထမဒုတိယတတိယဦးစားပေးအဖြစ်ရှုမြင်ထားကြတယ်လို့လည်း Halya ကပြောပါတယ်။ဤသမားမလာရောက်ခင်အင်ပီရိုကနေထုတ်ပြန်လိုက်တဲ့ကြေညာချက်မှာတော့တမိုင်းကြောင်းအရလည်းနိုင်ငံခြားဆက်ဆံရေးဟာလုံခြုံရေးအကျိုးစီးပွားပေါ်မှာအခြေခံလာခဲ့တာဖြစ်ပြီးတော့အခုဆွေးနွေးမှုအတွင်းမှာလည်းအရေးပါတဲ့အစိပ်ပိုင်းအဖြစ်နဲ့ဆက်ပြီးရှိသွားမှာဖြစ်တယ်လို့ပြောထားပါတယ်။ဒါ့အပြင်ကျန်းဖတ်သမားတွေကိုတိုက်ခိုက်တဲ့နေရာမှာအီဂျစ်သမားရဲ့တင်းတဲ့မမကိုင်းတဲ့ဆောင်ရွက်တဲ့မူဝါဒပေါ်မှာဒီကျင်ညာချက်ထဲမှာအပေါ်ဒီကျင်ညာချက်ထဲမှာချီးကျူးထားပါတယ်။သမားစစ်စီဟာ2014ခုနှစ်မှာသမားဖြစ်လာခြင်းကစပြီးတော့အရေးကြီးတဲ့ကိစ္စရဲ့အများပြားကိုရဲရဲတင်းတဲ့ခိုင်းတဲ့ဆောင်ရွက်ခဲ့တယ်လို့လည်းပြောထားပါတယ်ခင်ဗျာ။
ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းမဲဆွယ်စည်းရုံးပွဲတစ်ခုမှာဒေါ်နယ်ထရန့်ကဆန္ဒပြသူတွေကိုအကြမ်းဖက်ဖို့အားပေးအမြောက်ပြုခဲ့တဲ့ဆိုတဲ့တိုင်ကြားချက်ကိုဆက်လက်စစ်ဆေးသွားဖို့ဖက်ဒရယ်တရားသူကြီးတဦးကအမိန့်ချပါတယ်။ဒေါ်နယ်ထရန့်ရဲ့ရှေ့နေတွေဘက်ကလွတ်လပ်စွာပြောဆိုခွင့်နဲ့ပြန်လည်ထူးချေချက်ကိုပယ်ချပြီးဖက်ဒရယ်တရားသူကြီးကအခုလိုအမိန့်ချတာဖြစ်ပါတယ်။ကန်တကီပြည်နယ်လူဝီစီယားနာကဖက်ဒရယ်တရားသူကြီးဒေးဗစ်ဟေးလ်ရဲ့ဆုံးဖြတ်ချက်ကြောင့်ဆန္ဒပြသူ၃ဦးရဲ့တိုင်ကြားချက်ကိုတရားဥပဒေကြောင့်အရဆက်လက်ဆောင်ရွက်ဖို့လွမ်းပွင့်သွားစေတာဖြစ်ပါတယ်။သမ္မတထရန့်သူ့ရဲ့စည်းရုံးလှုပ်ရှားရေးအဖွဲ့နဲ့သူ့ကိုထောက်ခံသူ၃ဦးတို့ကိုတိုင်ကြားထားတာဖြစ်ပါတယ်။လူဝီစီယားနာမှာ2016ခုနှစ်တုန်းကထရန့်ရဲ့မဲဆွယ်စည်းရုံးပွဲမှာဆန္ဒပြသူ၃ဦးကိုထရန့်ကသူတို့ကိုဆွဲထုတ်လိုက်လို့ထက်ခါပြောဆိုခဲ့ပြီး ထရန့်ကိုထောက်ခံသူတွေကသူတို့ကိုထုထောင်ရိုက်နှက်ခဲ့တာလို့တရားလိုသုံးဖြစ်တဲ့ဟန်နရီကာရှီယာနဲ့မော်လီတို့ကပြောပါတယ်။သမ္မတထရန့်ရဲ့ရှေ့နေတွေကတော့လွတ်လပ်စွာပြောဆိုခွင့်နဲ့အခုတိုင်ကြားချက်ကိုထုချပြီးမစ္စတာထရန့်အနေနဲ့သူ့ကိုထောက်ခံသူတွေကိုအင်အားသုံးဖို့ရည်ရွယ်ခဲ့တာမဟုတ်ဘူးလို့လည်းပြောဆိုပါတယ်။သူတို့ကိုဒီကနေ့ဆွဲထုတ်လိုက်ဆိုတဲ့မစ္စတာထရန့်ရဲ့ပြောဆိုချက်ဟာအင်အားသုံးစီဖို့အတွက်ရည်ရွယ်တဲ့အမိန့်ပေးချက်ညွှန်ကြားချက်ခိုင်းစေချက်ဖြစ်နိုင်ခြေရှိတယ်လို့တရားသူကြီးဟေးလ်ကသူ့ရဲ့ရှုမြင်ချက်နဲ့အမိန့်မှာရေးသားထားပါတယ်ရှင်
။အီရန်နိုင်ငံက IS အဖွဲ့ရဲ့ဒုတိယခေါင်းဆောင်ဟာဆီးရီးယားနယ်စပ်နဲ့ကပ်နေတဲ့အမ်ဘာပီနယ်မှာလေကြောင်းတိုက်ခိုက်မှုအတွင်းသေဆုံးသွားတယ်လို့အီရတ်အစိုးရပိုင်းရုပ်မြင်သံကြားကပြောကြားလိုက်ပါတယ်။အီရန်နိုင်ငံနောက်ပိုင်းမှာအီရတ်လီဒတ်ကတိုက်ခိုက်မှုအတွင်းအာရတ်ဂျူမိုင်လီနဲ့တခြားဒေသတွေက IS တပ်မှုတွေတည်ဆုံသွားခဲ့တာဖြစ်တယ်လို့စနေနေ့ကထုတ်ပြန်လိုက်တဲ့သတင်းမှာပြောထားပါတယ်။ဒီတိုက်ခိုက်မှုဘယ်တော့မှဖြစ်ပွားခဲ့တယ်ဆိုတာနဲ့တခြားအသေးစိတ်ချက်လက်တွေကိုတော့ဒီသတင်းထဲမှာပြောမထားပါဘူး။ American ဦးဆောင်တဲ့ IS တပ်မြန်တိုက်ဖြတ်ရေးညမောင်းအဖွဲ့ကတော့ IS အစွန်းရောက်တွေတည်ဆုံခဲ့တာနဲ့ပတ်သက်ပြီးတော့စနေနေ့ညနေပိုင်းအထိအတည်မပြုသေးပါဘူး။ဂျူမိုင်လီဟာ IS အဖွဲ့ရဲ့စီရေးဆိုင်ရာဝန်ကြီးဖြစ်တယ်လို့ Iraq တထောင်လိုင်းတာဝန်ရှိသူတွေရဲ့ကြေညာချက်ကိုကူကားပြီးတော့ဒီသတင်းကဖော်ပြထားပြီးတော့ Iraq leader က dash အဖွဲ့ရဲ့ဌာနချုပ်ကိုအတိအကျချိန်ပြီးတိုက်ခိုက်ခဲ့တာဖြစ်တယ်လို့ပြောပါတယ်။တချိန်တော့ကဆာဒမ်ဟူစိန်လက်ထက်မှာထောင်လိုင်းအရာရှိဖြစ်နေလောက်ခဲ့တဲ့ဂျမိုင်းလီဟာ2003ခုနှစ်က American ဦးဆောင်တဲ့မဟာမိတ်တပ်တွေက Iraq နိုင်ငံကိုတိုက်ခိုက်သိမ်းယူမှုပြီးတဲ့နောက်မှာ Sunni သဘုံအဖွဲ့ကိုဝင်ရောက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်။လွတ်တော်အမတ်လွတ်လပ်နေတဲ့မဲဆန္ဒနဲ့စကိုးကိုအတွင်းကျင့်ပတဲ့ကြားပြတ်ရွေးကောက်ပွဲတွေမှာတော့လက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအများစုအနိုင်ရပြီးဒီနောက်မှာတော့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ကဒုတိယအများစုအနိုင်ရပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလွတ်တော်နေရာစုစုပေါင်း9နေရာကိုအနိုင်ရပြီးဝင်ရောက်ရှင်ပြိုင်တဲ့၁၈နေရာတဲက၉နေရာရှုံနေကြတာမှာတော့အလုံးကလူနည်းစုတိုင်းရင်းသားဒေသတွေမှာရှုံနေတာဖြစ်ပါတယ်။ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီကလွှတ်တော်အမှတ်နေရာ၆နေရာနိုင်ပါတယ်။ပြည်ထောင်စုကြက်ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီက၂နေရာလူမျိုးပေါင်းစုံဒီမိုကရေစီပါတီ၊ကရားပြည်နယ်နဲ့ရခိုင်အမျိုးသားပါတီတို့က၁နေရာစီအနိုင်ရပါတယ်။ပြည်သူ့လွှတ်တော်လေးလံ့နေရာ၉နေရာမှာ NLD က၅နေရာနိုင်ပြီး SNLD က၂နေရာနိုင်ပါတယ်။အရင်အာဏာရပါတီဟောင်းပြည်ထောင်စုချန်ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီနဲ့ရခိုင်အမျိုးသားပါတီတို့ကတနေရာစီအနိုင်ရပါတယ်။အမျိုးသားလွှတ်တော်၃နေရာစလုံးကိုတော့လက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအနိုင်ရပါတယ်။ပြည်내တိုင်းဒေသကြီးလွှတ်တော်နေရာ9နေရာမှာတော့ SNLD က၄နေရာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပြည်ထောင်စုချန်ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီလူမျိုးပေါင်းစုံဒီမိုကရေစီပါတီကရားပြည်နယ်တို့ကတနေရာစီအနိုင်ရပါတယ်ရှင်။
ပါကစ္စတန်နိုင်ငံအရှေ့ပိုင်းပန်ဂျပ်ပြည်နယ်ကဖျားချောင်းတောင်ငံကအနည်းဆုံးလူ20ကိုနှိပ်စက်ညံမှတ်တပ်ဖြတ်ဖို့စီစဉ်ခဲ့သူဖြစ်တယ်လို့ရဲကပြောလိုက်ပါတယ်။ဖျားချောင်းတောင်ငံအဗ်ဒူဝါဟစ်နဲ့သူ့လက်ထောက်တွေကဖျားချောင်းကိုလာရောက်သူတွေကိုငွေစေဝါးတွေအရင်တိုက်ကြွေးခဲ့ကြပြီးတဲ့နောက်သူတို့ကိုဓားတွေတင်းပုတ်တွေနဲ့တိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဆာဂိုဒာရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တဦးလည်းဖြစ်တဲ့ဖျားချောင်းတောင်ငံဝါဟစ်ဟာစိတ်မမှန်သူလို့လည်းအာဏာပိုင်တို့ကပြောပါတယ်။သူနဲ့အတူတခြားလူတွေကိုလည်းရဲကဖမ်းဆီးထားပါတယ်။တည်ဆုံးသူအများစုကအမျိုးသားတွေဖြစ်ပြီးအမျိုးသမီး၃ဦးလည်းပါဝင်ပါတယ်။ထိခိုက်ဒဏ်ရာရသူတွေလည်းရှိနေပါတယ်။ရိုင်းနဲ့တပ်ဖြတ်မှုဖြစ်တဲ့ဘုရားကျောင်းကနေလူအနည်းငယ်ပဲထွက်ပြေးနိုင်ခဲ့ပြီးတော့အနာပိုင်တို့ကိုအကြောင်းကြားနိုင်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းအာဖဂန်အမျိုးသားလုံခြုံရေးအဖွဲ့တွေတာလီဘန်တွေကိုချေမှုန်းတိုက်ခိုက်ထိုးစစ်ဆင်နေတဲ့ဒေသတစ်ခုမှာအယုံကာလာဘုံပေါက်ခွဲခဲ့တာကြောင့်အ ਨੇ ဆုံးအရက်သား10ဦးသေဆုံးခဲ့တဲ့အထက်အများစုကကလေးတွေနဲ့အမျိုးသမီးတွေဖြစ်တယ်လို့မျက်မြင်တွေ့သူတွေနဲ့ဆွေမျိုးတွေကပြောပါတယ်။တိုက်ပွဲတွေဖြစ်နေတဲ့ဟဲလ်မန်ပြည်နယ်ရဲ့မြို့တော်လက်ရှ်ကဂါရက်ကမတိမငိမ့်ဖြစ်နေတဲ့ဘာဘာကြီးအရက်မှာဒီကနေ့တနင်္ဂနွေနေ့ပေါက်ကွဲမှုကအစိုးရတပ်ဖွဲ့တွေရဲ့လေကြောင်းထိုးစစ်ကြောင့်လားဒါမှမဟုတ်သဘုံတွေဘက်ကလက်တုံ့ပြန်တိုက်ခတ်မှုကြောင့်လားကိုတော့တဲတဲကွဲကွဲမသိရသေးပါဘူး။ ပောက်ကွဲမှုကြောင့်အင်တလုံးပျက်စီးခဲ့ပြီးရဲသားတွေတေဆုံးခဲ့တာလို့ဒေသခံတွေကပြောပါတယ်။ပောက်ကွဲမှုဖြစ်တဲ့ဒေသတွင်နယ်မြေရှင်းလင်းရေးဆောင်ရွက်နေတယ်လို့စစ်တပ်ရဲ့ဒေသဆိုင်ရာပြောခွင့်ရဘိုးချုပ်ကြီးဝါလီမိုဟာမက်အာဖာဒါဆိုင်ကအတည်ပြုပြောဆိုထားပါတယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အမျိုးသားလုံခြုံရေးအကြံပေးဖြစ်ကနှုတ်ထွက်ခဲ့ရတဲ့ဗိုလ်ချုပ်ကြီးဟောင်းမိုက်ကယ်ဖလင်းကသူ့ရဲ့ဗန္ဒားရေးဆိုင်ရာထွက်ဆိုချက်ကိုပြင်ဆင်လိုက်ပြီးရုရှားနဲ့ဆက်နွယ်မှုတွေကိုဖွင့်ချထားပါတယ်။ရုရှားဆိုရကထောက်ပံ့ပေးထားတဲ့ Russia Today RT သတင်းဌာနကသတင်းဌာနရဲ့ဆယ်နှစ်ပြည့်အထိမ်းအမှတ်မှာစကားပြောပေးမှုအတွက်ဒေါ်လာ4000ကျော်ပေးခဲ့တယ်လို့ Mr. Flynn ရဲ့အသစ်ထုတ်လိုက်တဲ့ဗန္ဒားရေးဆိုင်ရာထွက်ဆိုချက်မှာဖော်ပြပါတယ်။သူ့ရဲ့မိန့်ငွန်းတွေအတွက်နောက်ထပ် Russia လုပ်ငန်းကြီးတစ်ခုကလည်းဒေါ်လာ1000နဲ့ချီပြီးပေးတာကိုလည်းဖော်ပြထားပါတယ်။ကနဦးတင်ခဲ့တဲ့ဗန္ဒားရေးဆိုင်ရာကြေညာချက်ကမူကျမ်းသာဖြစ်ပြီး Michael Flynn မနှုတ်ထွက်ခင်ရပိုင်းအလူကမှတင်ခဲ့တာဖြစ်တယ်လို့သူ့ရဲ့ရှင်းနေ Robert Kellner ကပြောပါတယ်။Michael Flynn အနေနဲ့ယာရုကမထွက်ရခင်ဗန္ဒားရေးဆိုင်ရာထွက်ဆိုချက်တွေတင်သွင်းဖို့အတွက်အင်ဂျီရောကောင်စီယုံကျင်းဝပိုင်းဆိုင်ရာအမေရိကန်အစိုးရအဖွဲ့ယုံတို့နဲ့ပူးပေါင်းဆောင်ရွက်ခွင့်မရခဲ့ဘူးလို့လည်းရှင်းနေကယ်လနာကပြောပါတယ်။ဒီနောက်ပိုင်းမှာမှအင်ဂျီရောဗန္ဒားရေးဆိုင်ရာထွက်ဆိုချက်ကိုအပြီးသတ်လုပ်ဖို့ညွှန်ကြားခဲ့တာကြောင့်အခုလိုဆောင်ရွက်ခဲ့တာလို့လည်းရှင်းနေကယ်လနာကပြောပါတယ်။ Michael Flynn ရဲ့ပြင်ဆင်ဖြည့်ဆွတ်ထားတဲ့ဗန္ဒားရေးဆိုင်ရာထွက်ဆိုချက်ကပြီးခဲ့တဲ့တောက်ချာနေအင်ဂျီရောအကြီးတန်းဝန်ထမ်းတွေရဲ့ဗန္ဒားရေးကြေညာလော်ရီနဲ့အတူထုတ်ပြန်လိုက်တာဖြစ်ပါတယ်ခင်ဗျာ။
Direct from Washington, the voice of America, VOA.
Now, some of the things that we have been talking about today, and I know that you have been talking about it, and some of the things that we have been talking about, and some of the things that we have been talking about, and some of the things that we have been talking about. Because I'm going to talk about the things that we have been talking about, and the things that we have been talking about, and the things that we have been talking about, and the things that we have been talking about.ဒီကနေ့ဧပြီလ2ရက်နေ့မှာသတင်းစာရှင်းလင်းပွဲပြုလုပ်ရမှာစုံစမ်းစစ်ဆေးရေးအစီရင်ခံစာအတိုင်းလိုက်နာမှုမရှိရပါအဝင်ပြစ်ခတ်မှုတွေအတွင်းမှာရာဘာဂျီဇန်တွေတာမကခဲထိတ်ဖူးတက်ဂျီဇန်တွေကိုပါအုံပြုပြီးပြစ်ခတ်ခဲ့တယ်လို့ပြောဆိုပါတယ်ထိုင်းဂျေဆိုင် VOA သတင်းတောက်မှာအေးအေးမှာသတင်းပေးပို့ထားပါတယ်ရှင
်လေဗရောင်းတောင်ကျင်းနီစီမံကိန်းအတွက်အုံပြုမဲ့ကြောက်တဲ့ဆောင်တဲ့ကားတွေကိုဒေသခံတွေကတားဆီးရကနေတနက်တွေနဲ့ပြစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်မှာတော့ဒေသခံတွေကသတင်းစာရှင်းလင်းပွဲကိုအီပီလာ၂ရက်နေ့မှာလုပ်ခဲ့တာပါသူတို့ကိုပြစ်ခတ်မှုတွေအတွင်းရာဘာစီဇန်နေတာမကခဲထိတ်ဘူးနဲ့စီဇန်တွေကိုပါအတုံးပြုခဲ့တယ်ဆိုပြီးစီဇန်ကုန်တွေကိုပြတ်တာကသတင်းစာရှင်းလင်းခဲ့ကြောင်းဒေသခံတောင်သူတို့ကပြောပြပါတယ
်သူတို့ရဲ့၆လုံးမျိုးနဲ့ပြည်သူလူထုကိုတဲ့တဲ့မမပြစ်နေပါတယ်ဆိုတဲ့အကြောင်းကိုလည်းကျမတို့ရှင်းလင်းပြောကြခဲ့တယ်သူတို့ရဲ့ပြစ်တဲ့စီဇန်ကရာဘာစီဇန်နဲ့မဟုတ်ဘူးခဲအစိတ်တဲ့နဲ့စည်းစံရောပါတယ်အဲ့ဒါတွေကိုသတင်းသမားတွေရှိကိုကျမတို့ပုံနေရောအားလုံးကိုချပြပြီးတော့ရှင်းလင်းခဲ့ပါတယ်ရှင
်။သလင်းကြီးမြို့နယ်ရဲအနာပိုင်းနေနဲ့အုတ်ချုပ်ရည်မှုတွေဥဆောင်ပြီးပြီးခဲ့တဲ့အပတ်ကသတင်းစာရှင်းလင်းပွဲလုပ်ခဲ့ရမှာတော့ဒေသခံတွေဘက်ကလောက်လေးခွားနဲ့စတင်ပြစ်ခတ်တာကြောင့်တနက်တွေနဲ့ပြန်လည်ပြစ်ခတ်ရတာဖြစ်တဲ့အကြောင်းရှင်းလင်းခဲ့ပြီးဒေသခံ50ထဲမနည်းကိုပုံမှန်၄ခုနဲ့တရားစွဲဆိုထားတယ်ဆိုပြီးပြောဆိုခဲ့တာပါ။လေဗရောင်းတောင်ကျင်းနီစီမံကိန်းဆုံးသက်စစ်ဆေးရေးကော်မရှင်အစီရင်ခံစာအတိုင်းကုမ္ပဏီတွေကလိုက်နာမှုမရှိတာကိုလည်းရှင်းလင်းခဲ့တယ်လို့ဆိုပါတယ
်။ဆုံးသက်စစ်ဆေးရေးကော်မရှင်အစီရင်ခံစာအကြံပြုချက်တိုင်းကိုဝါမောင်းကုမ္ပဏီကချိုးဖောက်နေတယ်။အစားအသောက်မြေက1900ကိုယနေ့ချိန်ထိဖော်ဆောင်ပေးခြင်းမရှိဘဲနဲ့စီမံကိန်းကြီးကိုလည်ပတ်နေတယ်။ဒေါ်စုအစီရင်ခံစာတွေကကိုယ့်ရဲ့လေယာဉ်မြေကိုရောင်းချလိုကရောင်းချနိုင်တယ်မရောင်းလိုကလည်းမရောင်းနိုင်တယ်လို့အဲ့ဒါပြောကြတဲ့အတွက်ကိုလည်းအဲ့ဒါကိုလည်းကျွန်တော်တို့ရှင်းလင်းပြောကြရခြင်းအဲ့ဒီဥစ္စာကိုမှသူတို့ကဝါမောင်းကုမ္ပဏီကကျမတို့နေရာတွေကိုအတေကမှဆက်ချက်သိမ့်ပေးပြီးတော့မတရားသိမ့်ပိုက်ယူနေတယ်ကျမတို့ကြောက်တယ်တဲ့ဟာကိုလည်းတားခြင်းလို့တားရတာမဟုတ်ဘူးတကယ်တမ်းကျတော့အစီရင်ခံစာကိုချိုးဖောက်နေသည့်အတွက်ကျမတို့တားရခြင်းဖြစ်ပါပဲရှင
်တုံရွာမိုးချိုးပြင်ရွာဆယ်တဲရွာစတဲ့ကျေးရွာတွေကတောင်သူတွေအနေနဲ့တီးနှံနစ်နာကြီးတောင်းရတာဟာလောက်ကိုင်းစားတောက်လို့မရအောင်စီမံကိန်းကမြေသိမ်းတာတွေစွန့်ပစ်မြေစာတွေပုံတာတွေနဲ့ဒေရီပစ္စည်းရာတွေကြောင့်ဖြစ်တယ်လို့လည်းပြောသွားပါတယ်
။ဖယ်တဲ့မိုးချိုးပြင်ဘက2012ကလည်းအဆောက်အဦတွေဆောက်လို့မို့လုံမစားရဘူး။ကျမတို့ဒုံတော့ကျောင်းဘက်ကျတော့2014ကနေပြီးတော့သစိုးချိုးတွေကာပြီးတော့သွားတဲ့အတွက်ကျမတို့ဇေယျမြေတွေကိုစိုက်ပျိုးလို့လုံးဝမှမရသည့်အတွက်အဲ့ကျတော့ကျမတို့တောင်သူလယ်သမားဆိုတာကတောင်သူလယ်မြေကိုအမိပြုတ်ပြီးတော့မိကိုစားတောက်နေရတာ
ဒီစီမံကိန်းနဲ့ပတ်သက်လို့ပွင့်လင်းမြင်သာမှုရှိဖို့နဲ့ဒေသခံတွေသဘောမတူပဲစီမံကိန်းကိုဆက်မလုပ်ဖို့ဒေသခံတွေရဲ့မြေယာတွေကိုသိမ်းပြီးလှုပ်ဆောင်နေတဲ့စီမံကိန်းကိုဒေသခံတွေကကန့်ကွက်မှုတွေ၊သဘောပတ်ဝန်းကျင်ထိသိမ်းရေးအဖွဲ့တွေနဲ့လူ့အခွင့်အရေးအဖွဲ့တွေကဝေဖန်မှုတွေရှိနေပေမဲ့လက်ရှိအစိုးရတဲ့လက်ထက်မှာတော့ဖြေရှင်းပေးနိုင်တာတွေအားနည်းနေဆဲဖြစ်ပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလကုန်ပိုင်းတုန်းကတော့စလင်းကြီးမြို့နယ်ပြည်သူ့တော်ကိုယ်စားလှယ် ဦးဝင်းသိန်းစောကလွှတ်တော်မှာလက်ပောင်းရေးနဲ့ပတ်သက်လို့တင်ပြဆွေးနွေးရမှာစုံကောအစီရင်ခံစာအတိုင်းဒေသခံတွေအတွက်စိုက်ပျိုးလုပ်ကင်လို့ရမယ်မြေဧကတွေကိုပြန်ပေးဖို့လည်းတင်ပြခဲ့တယ်လို့ပြောပြပါတယ
်သူတို့ကစုံကောစီကော်မရှင်အစီရင်ခံစာတွေကို80%လုပ်ပြီးပါပြီလို့ပြောတယ်ကျွန်မရမိပြလည်းခုလုံးလုံးမရသေးဘူးတော့မှလုံးအောင်လို့ပြောတယ်အဲ့တော့ကျွန်တော်ကဘာပြန်ပြောလဲဆိုတော့ဒီကထံကိုရစပြုတ်ကြီးရောပြီးတယ်ဆိုတာစပြုတ်ကြီးမဟုတ်ပါဘူးလို့ဒီကထံကိုရကဘာမှသုံးပြလို့ဘာမှမပေါ့လို့ပြောစားညံ့လို့ဟိုဒီလုံးကြီးလက်ဒီနေရာနေဖြစ်နေတာအဲ့ဒါကိုဒါဘယ်လိုပိုင်နေနေဆိုပြီးတော့အဲ့ဒီကွန်မြူနတီနေပြီးတော့ပြန်ဆက်လို့ဒါယူကြဆိုပြီးတော့ဒါအရေးထွက်ကြတယ်ကျွန်တော်တော့ပြောရသေးတယ်ဟိုနီးဒီလိုပြောလို့ဒါလည်းဒီစားပြောရတာကမင်းနဲ့ပဲလင်းနေရတဲ့ပုံမျိုးပဲ
။လက်ပောင်းတောင်ကိစ္စမှာတော့တင်းမာမှုတွေဖြစ်နေတာဟာ6နှစ်ခန့်ရှိပြီဖြစ်ပေမဲ့သခိုင်းတိုင်းဒေသကြီးအစိုးရအဖွဲ့ကတော့ဖြေရှင်းဖို့အတွက်အခက်အခဲရှိနေတာကြောင့်ဒီကိစ္စနဲ့ပတ်သက်လို့ပြည်တော်စုလွှတ်တော်ကိုတင်ပြပြီးဆုံးဖြတ်ရမယ်လို့လည်းသခိုင်းတိုင်းစနင်းကြီးမြို့နယ်တဲကလွှတ်တော်ကိုယ်စားလှယ်တွေကပြောပြကြပါတယ်ရှင်။
မအေးမှတင်ဆက်ခဲ့ရဖြစ်ပါတယ်အခုဆက်လက်ပြီးတော့မြမရေးဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ပေးမှာပါ2015ခုနှစ်ဧပြီလ1ရက်နေ့မှာအစိုးရတာဝန်တွေစတင်ထမ်းဆောင်ခဲ့တဲ့အခုလက်ရှိအစိုးရတပ်တန်းဟာအခုဆိုရင်တနစ်တနင်းပြည့်ပါပြီပြီးခဲ့တဲ့တနစ်တာအတွင်းတိုင်းပြည်ရဲ့အရေးကြီးတဲ့ကဏ္ဍတွေမှာအစိုးရအဖွဲ့ရဲ့ဆန်းဆောင်ရေးဘလို့ရှိခဲ့တယ်လဲဘလို့အောင်မြင်မှုတွေရရှိခဲ့ပြီးတော့ဘလို့အရေးကြီးကိစ္စတွေမှာအောင်မြင်မှုမရသေးတဲ့အခြေအနေတွေရှိပါသလဲစရုံနဲ့ပတ်သက်ပြီးမဟာဗျူဟာနဲ့မူဝါဒလေ့လာရေးအဖွဲ့ရဲ့တင်တန်းရေးရာဒါရိုက်တာဦးအောင်သူငိမ့် The Voice Weekly ရဲ့ဒါရိုက်တာဦးစေရသူတို့နဲ့အတူ VOA Wine Dot ကကြွကြော်တဲ့ကရန်ကုန်မြို့ VOA Studio မှာတွေ့ဆုံမေးမြန်းဆွေးနွေးတင်ပြထားတာကိုနားဆင်နိုင်ပါပြီရှင်
ဒီလိုပဲကျေးဇူးပါတယ်ကျေးဇူးတင်ပါတယ်ပုံသဏ္ဍာန်ပြည်ဝစုရဲ့ကျေးဇူးပါကျေးဇူးတင်ပါတယ်ဆိုတော့ကျွန်တော်တို့ပြီးခဲ့တဲ့တနှစ်တာကာလအတွင်း NLD ပါတီဦးဆောင်တဲ့အစိုးရဒေါ်ဆန်းစုကြည်ဦးဆောင်တဲ့အစိုးရရဲ့ဆွမ်းဆောင်ချက်ပေါ့ဒီတင်တာပြီးခဲ့တဲ့ကာလပြင်ဆွမ်းဆောင်ချက်တွေကိုကျွန်တော်တို့သုံးသပ်ကြတာပေါ့နော်ဆိုတော့ပထမဦးဆုံးကဒါဒီရွေးကောက်ပွဲကာလတုန်းကလည်းပြောတယ်အစိုးရစပြီးတော့ဖြစ်တဲ့အချိန်လည်းပြောတယ်အခုချိန်ထိလည်းပဲအဓိကအားစိုက်ပြီးတော့တစ်ဆမှန်မှန်လုပ်နေတဲ့ငင်းချမ်းကြီးငင်းချမ်းကြီးနဲ့ပတ်သက်ပြီးတော့ဒေါ်ဆန်းစုကြည်ဦးဆောင်တဲ့အစိုးရတနှစ်တာအတွင်းဆွမ်းဆောင်ချက်ကိုဒီဘုံရအောင်ဥပဒေကြီးဘယ်လိုသုံးသပ်မလဲ
ဟုတ်ကဲ့ဟိုပြောမယ်ဆိုလို့ရှိရင်တို့ကငင်းချမ်းရေးကိစ္စကဒါ priority ပေါ့ဗျာအတိုင်းပြည်ရဲ့ဦးစားပေးလုပ်ငန်းဖြစ်လုပ်မယ်ဆိုတော့ဟာမျိုးပြောထားတာလည်းရှိပါတယ်ဆိုတော့အဲ့ဒါပြန်2019ကိုဒါငင်းချမ်းရေးနှစ်ရဲ့လို့ဒီလိုသတ်မှတ်ခဲ့တာလည်းရှိတယ်ဆိုတော့အဲ့တော့တစ်ဖက်မှာအဲ့လိုပြောနေရင်တန်လာနဲ့ဘာဖြစ်လာလဲဆိုတော့ကျွန်တော်တို့စစ်ပွဲတွေကပုံပြီးပြင်းထန်လာတယ်လို့ဖြစ်တယ်ဆိုတော့အထူးသဖြင့်မြန်မာနိုင်ငံမြောက်ပိုင်းဒေသမှာပေါ့နော်ဆိုတော့နောက်တစ်ခါကျွန်တော်တို့ IDP လို့ခေါ်တဲ့ဒီပြည်တွင်းဒုက္ခသည်အရေးအတွက်ကလည်းတိုးပွားလာတယ်။တိုးပွားလာတဲ့ဆိုတဲ့အခါကျတော့ဒါကဟိုကျွန်တော်တို့ဒီငင်းညာရေးနဲ့ပတ်သက်လို့ပြောနေဆိုနေတာတွေကတန်တရားဖြစ်စရာရှိလာတာပေါ့။ဆိုတော့အဲ့တော့လက်ရှိအစိုးရအနေနဲ့သူကတော့27ရာစုပင်လုံဆိုပြီးတော့ကျွန်တော်တို့ဒီညီလာခံနေငင်းညာရေးညီလာခံနေဆက်လုပ်သွားဖို့ရှိပါတယ်။ဆိုတော့ဆက်လုပ်သွားဖို့ရှိတော့အဲ့တော့အခုလာမဲ့ငင်းညာရေးညီလာခံပေါ့နော်။ဆိုတော့ဒီညီလာခံပေါ်မှာဟိုအဖွဲ့အစည်းတွေရောလူတွေရောတော်တော်များများကအောင်မြင်မှမလားဆိုတော့တန်တရားတော့ရှိလာတယ်။နော်ဒီအနေထားမှာကျွန်တော်ထင်တယ်နည်းနည်းလေးတော့စိုးရိမ်စရာရှိလာတယ်တော့ထင်ပါတယ်။ဆိုတော့အစိုးရအနေနဲ့ကကျွန်တော်ထင်တယ်ဟိုတောင်ပိုင်းဒေသတွေမှာတော့ရေဘူးရငင်းညံ့ပါတယ်။အဲ့တော့မြောက်ပိုင်းဒေသတွေကဒီသနတ်ပေါက်တန်တွေရပ်သွားဖို့ပေါ့နော်။ဆိုတော့ဒါတွေကိုဦးစားပေးပြီးတော့လုပ်ဖို့လိုလိမ့်မယ်။ဆိုတော့တစ်ဖက်မှာလည်းကျွန်တော်တို့အခုလုပ်နေတဲ့ငင်းညံ့ရေးဆွေးနွေးပွဲတွေရဲ့အဓိပ္ပာယ်ပေါ့။ဆိုတော့ဒီအဓိပ္ပာယ်နဲ့ပတ်သက်ပြီးတော့ဒီထက်ပိုပြီးတော့ကျွန်တော်တို့ကြေကြေပြတ်ပြတ်ဟိုဖွင့်ဆိုတာတွေကျွန်တော်တို့ဆွေးနွေးတာတွေလည်းလိုလိမ့်မယ်အဲ့ဒါအပြင်ဒီပိုင်းနဲ့ထဲမှာလည်းကျွန်တော်တို့တိုင်းရင်းသားအရေးရာနဲ့ပတ်သက်လို့ပေါ့နော်ဆိုတော့ကျွန်တော်တို့ညဉ့်ညာရေးဆွေးနွေးပွဲနဲ့မဆိုင်ဘူးဒီပိုင်းနဲ့ထဲမှာပဲကျွန်တော်လှုပ်ရှားကိစ္စတွေရှိတယ်လို့ထင်ပါတယ်
ဆိုတော့ဒီနှစ်အတွင်းမှာစတဲ့တဲ့အချိန်နဲ့ဒီနေ့ဒီချိန်ဒီညဉ့်ညာရေးဖြစ်စဉ်ပေါ့နော်ညဉ့်ညာရေးဖြစ်စဉ်မှာတိုးတက်မှုရှိလာတဲ့အရေးလက္ခဏာပြလာ
ဂျီဘူးရကျွန်တော်တယောက်တည်းအမြင်ပေါ့နော်ကျွန်တော်တယောက်တည်းအမြင်ကတော့ဟိုပို့ပြီးတော့ဖန်တရားဖြစ်စရာပို့ပြီးတော့စိတ်ပူစရာတွေများလာတယ်လို့ကျွန်တော်ထင်တယ်
ဆိုတော့ဦးဇေယသူအဲ့လိုမျိုးဥက္ကဋ္ဌင်းပြောတယ်တဏှာဖြစ်စေစိတ်ပူစရာများလာလဲဆိုတော့ဦးဇေယသူရောရေဝင်းရသဘောတူတလား
သူကခုနကဟိုတချို့ကောင်းတာလေးတွေရောရှိတာဟောဒီငင်းချိုင်းညီလာခံဒါပထမဆုံးစလိုက်တိုင်းနဲ့ပြီးတဲ့ခါကျတော့ဒီဥသိန်းစိန်လက်ထက်ကတော့စပြီးအရှိန်ယူလာတဲ့ဟာကိုလည်းဒါဆက်ပြီးတော့ကျွန်တော်တို့ပုံစံတချို့ပြောင်းသွားပြီမယ်အဲ့ဒီအတိုင်းသူကဆက်တော့တည်သွားတယ်ပေါ့နော်ဒါလေးတွေကတော့ကောင်းတာပေါ့ခုနကအားနည်းချက်ကတော့တဏှတ်တန်ကျွန်တော်တို့ကပို့ကြလာတယ်တိုက်ပွဲတွေလည်းများလာပြီးတဲ့ခါကျတော့တရုတ်တို့ဘာလို့ကျွန်တော်တို့ပေါ့နော်ဒါဟိုဒီဘက်ကလည်းဖိတ်ခေါ်တယ်တရုတ်ဘက်ကလည်းခုနလိုမျိုး ဝင်ပြောတဲ့ဟာမျိုးလေးတွေဒါလေးတွေလည်းကျွန်တော်များလာတယ်ဒါလေးတွေကတော့ဒါကအနှုတ်လက္ခဏာဆောင်တဲ့ဟာပေါ့ဟုတ
်အဓိကဘာအတားအဆီးဖြစ်နေလဲလို့ပြန်လဲ
အဓိကကတော့ကျွန်တော်တို့အစိုးရဘက်ကကြည့်မယ်ဆိုရင်တော့ဒီတဲ့ပို့ပြီးတော့သူက proactive ပေါ့နော်ကိုယ့်ဘက်ကနေဝင်စဉ်းစားပြီးတဲ့အခါကျတော့တွန်းနိုင်တယ်နောက်ပြီးတော့ခုနလိုမျိုးဆွေးနွေးတာမျိုးဒီတစ်ဖက်ရဲ့တစ်ဖက်ဆိုတာလည်းဘက်ကအများကြီးပေါ့နော်ဒီအဖွဲ့တွေရဲ့ဒါစိတ်ကိုကျွန်တော်တို့သိအောင်လုပ်ဖို့များများစကားပြောဖို့အဲ့ဒီဘက်ကတော်တော်လေးလိုတယ်ပေါ့နော်ကျွန်တော်
ကိုယ့်ဘက်ကအဓိကဘာအတားအဆီးဖြစ်နေလဲညဉ့်ည
ဆိုကျွန်တော်မြင်တာကတော့အခုအစိုးရဘက်ကဥဆောင်တဲ့ဒီ NBRC ပေါ့ဗျာဆိုအင်အားလည်းနည်းတယ်တော့နောက်တစ်ခုကကြတော့ခုနပြောသလိုပဲသူတို့ကိုယ်တိုင်ကကမကထားလုပ်ပြီးတော့နည်းနည်းလက်ဦးမှုယူပြီးတော့ပေါ့နော်ဆိုတော့တိုင်းရင်းသားတွေအတောင်ပူနားထောင်တင်တယ်လို့ကျွန်တော်ထင်တယ
်ဟုတ်ကျွန်တော်ငင်းငိုင်းကိစ္စနဲ့တစ်ဆက်သေးပဲအဓိကတကယ်ဟိုအကြီးမားဆုံးဖြစ်နေတဲ့ပြဿနာရခိုင်ပြည်နယ်ပြဿနာပို့ပြီးတော့ဆိုးလာတယ်ပို့ပြီးတော့အတန်တွေထွက်လာနိုင်ငံတကာပြည်အားဆိုတော့ပို့ပြီးတော့တော့မှများလာအဓိကဖြစ်နိုင်ငံကြီးတွေကမပြောနဲ့ကုလသမဂ္ဂကိုယ်တိုင်ကလူခွင့်အဖွဲ့တွေကုလသမဂ္ဂကိုယ်တိုင်ကပြင်းပြင်းထန်ထန်ကိုပြောလာတာလေကျွန်တော်တို့ဟလာလူသားလူပေါ်ဆက်ရင်တူတူနဲ့ရာဇဝတ်မှုတကအလားနိုင်ငံတကာရာဇဝတ်တရားခွင်လုံးတော့တင်စုံစမ်းတင်ပါတယ်ဗျာညာဆိုတော့ဒီလိုအစိုးရမျိုးလက်ထက်မှာဒီလောက်ထိဖြစ်လာတဲ့ရခိုင်ပြည်နယ်ပြဿနာကဒီတစ်နှစ်အတွင်းမှာဘာကြောင့်ဒီလောက်ဆိုးလာရလို့ထင်လဲဘော
ကျွန်တော်မြင်တာကတော့ဒီပြီးခဲ့တဲ့ဟိုတခြားလုံးပေါ့နော်တခြားလုံးမှာလူခွင့်ရေးချိုးဖောက်မှုတွေရှိခဲ့နိုင်ပါတယ်ဆိုတော့နောက်တစ်ခါကျတော့ဒီဒေသနဲ့ပတ်သက်တဲ့အရင်ဖြစ်ခဲ့တဲ့ကျွန်တော်တို့ဘာခေါ်မလဲပဋိပက္ခတွေလည်းရှိတယ်ပေါ့နော်ဆိုတော့ဒီကိစ္စတွေနဲ့ပတ်သက်လို့အစိုးရဘက်ကဟိုဖြည့်ရှင်းတဲ့ပုံမှာအားနည်းချက်တွေရှိတယ်လို့ကျွန်တော်ထင်တယ်ဆိုတော့အစိုးရအနေနဲ့ကတော့ဒါနဲ့ပတ်သက်လို့ရခိုင်ကော်မရှင်တခုလည်းဖွဲ့ထားတယ်ဖွဲ့ထားပေမဲ့လည်းဘယ်လိုဖြစ်လဲဆိုတော့ဒေါအောင်ဆန်းစုကြည်ကနေပြီးတော့အစိုးရတစ်ဖွဲ့လုံးပါသလောက်နီးနီးဖြစ်နေတဲ့အနေအထားမျိုးပေါ့ဆိုတော့အဲ့တော့အဲ့လိုအနေအထားမှာတချို့လုပ်ငန်းတွေကကျွန်တော်ထင်တယ်နှောက်နှေးမယ်လို့ကျွန်တော်ထင်တယ်ဆိုတော့နောက်တစ်ခုကကျတော့ media access ပေါ့နိုင်ငံတကာရောကျွန်တော်တို့ပြည်တွင်း media တွေရောအဲ့ဒီ data ကိုရောက်နိုင်မှုနောက်တစ်ခုကကျတော့သတင်းမှန်တွေကိုထုတ်ပြောနိုင်မှုတော်တော်ခက်ပါတယ်ဆိုတော့ဒီလိုအနေထားကပို့ပြီးတော့ဟိုခုနပြောတဲ့ဝေဖန်မှုတွေများလာတယ်ဆိုတဲ့အနေထားမျိုးထင်တာပေါ့နော်အဲ့တော့ကျွန်တော်အမြင်ကတော့ဒီပြဿနာကမကြခင်လပိုင်းအတွင်းပေါ့၄၅၆လသမို့ရင်လည်းတစ်နှစ်ပေါ့နော်ဆိုတော့ဒီအတွင်းမှာကျွန်တော်တို့နိုင်ငံတစ်ခုလုံးရဲ့ issue ဖြစ်ကိုဘာခေါ်မလဲကြော်ပြီးတော့နေရာယူသွားနိုင်တယ်ဆိုတဲ့ဒီလိုအန္တရာယ်မျိုးလည်းကျွန်တော်မြင်နေတယ
်နောက်issue တခုကျွန်တော်တို့သွားလိုက်အောင်နောက်ကောင်းစင်တခုစီးပွားရေ
းဟုတ်က
ဲ့ဒီနိုင်ငံရဲ့စီးပွားရေးဒီ NLD Party အစိုးရစပြီးတော့တာဝန်ယူတဲ့အချိန်ခါနေဒီကနေ့အချိန်တည်ကြည့်မယ်ဆိုရင်ပိုတိုးတက်လာသလားဒါမို့အဲ့ဒီအတိုင်းမဲ့လားဒါမို့ရော့ရော့သွားသလား
တိုးတက်တဲ့အချိန်ကျွန်တော်တို့ရော့သွားတယ်ပေါ့နော်မန်တီးတဲ့ပုံပြီးတိုးတက်ရမယ်ဆိုကျွန်တော်တို့ရော့သွားတယ်တချို့ကိစ္စတွေကတော့ကျွန်တော်တို့မရေရာမတေချာမှုတွေပေါ့အစိုးရတခုအပြောင်းလဲဆိုတော့စီးပွားရေးလုပ်ငန်းရှင်တွေကအပြင်ရောအတွင်းရောကျွန်တော်တို့စောင့်ကြည့်နေတယ်နောက်တစ်ချက်ကတော့ဗာလဲဆိုတော့စီးပွားရေးကိုအလေးမပေးဘူးလို့လူတွေကထင်သွားတယ်။ဘာလို့ဆိုတော့ဒေါန်ဆန်းစုကြည်ပထမဆုံးမိန့်ခွန်းထဲမှာလည်းစီဝိုင်းမူဝါဒဆိုတဲ့စကားလုံးဝတစ်လုံးမှမပါဘူး။မပါတဲ့အခါကျတော့ပြီးတော့ဒီကျွန်တော်တို့မြန်မာနိုင်ငံချင်းနှိမ့်ညွှန်မှုကော်မရှင်တို့ဘာလို့ပြင်ဖွဲ့တာလဲ၃-၄လလောက်ကျွန်တော်တို့ကကြာသွားတဲ့အခါကျတော့နိုင်ငံခြားချင်းနှိမ့်ညွှန်မှုတွေကစောင့်နေရတာမျိုးဖြစ်တယ်။အဲ့ဒီအခါကျတော့ပြည်တွင်းကလူတွေရောပြည်ပကလူတွေရောဆိုရင်စိတ်ကကျွန်တော်တို့ကပိုပြားသွားတယ်။နောက်တစ်ချက်ကတော့ကျွန်တော်တို့များသောအားဖြင့်အခုအမေရိကတို့ဘာလို့မှဆိုလဲဒီတိုင်းတွေ့ရတာပေါ့နော်။ဒီစောက်လို့ရေးလုပ်ငန်းကိုဆိုရတက်တဲ့ချင်းကကျွန်တော်တို့ကထည့်ဝင်လေးရှိတယ်အဲ့မှာယင်းနှိမ့်နှံလိုက်တော့မှဒီရေကနေပြီးတော့အလုတ်ချမ်းသမားရောအလုတ်နုရောဒါဝင်ငွေတွေကျွန်တော်တို့တိုးလာတယ်အလုတ်ကင်တွေတိုးလာပြီးဒီစီးပွားရေတာမောင်းလိုက်တာပေါ့မြန်မာပြည်မှာကျတော့ပြောင်းပြန်သူကဥပဒေတွေပြန်စစ်တယ်ဒီအဆောက်အုံတွေပြန်စစ်တယ်ဆိုပြီးတဲ့ခါကျတော့ကျွန်တော်တို့ကတကယ်တမ်းဆောက်လုပ်ရေးလုပ်ငန်းတခုလုံးနှေးသွားပြီးတဲ့ခါကျရင်ဂျန်တဲ့နေပယ်တွေပါကျွန်တော်တို့ရောက်သွားတယ်နောက်၃-၅လလောက်ကြာတဲ့ခါကျတော့လည်းငွေတိုင်းပြန်ဖြစ်သွားတယ်ပေါ့နော်ဆိုတော့အဲ့ဒါမျိုးလေးတွေကျွန်တော်တို့ကကြုံလိုက်ရတဲ့ခါကျတော့စီးပွားရေကတော်တော်လေးနှေးသွားတာသူတွေ့ရပါ
ဆိုတော့သူညရောစီဝိုင်းနှေးသွားတယ်ဆိုတော့ရေပွင့်ကသဘောတူလာလက်ခ
ံဟုတ်ကဲ့ဒီဒေါအောင်ဆန်းစုကြည်ရဲ့ဒီအခုနိုင်ငံတော်အခြေပြမိကုံးမှာလည်းစီဝိုင်းရေးချွတ်ချုံကြနေတယ်ဆိုတော့အနေထားကိုသူလည်းဝန်ခံလာတာတွေ့ပါတယ
်ဟာဘာကြောင့်လဲစီဝိုင်းရေးဘာကြောင့်ကောင်းအောင်လုပ်မလာလဲခုနဦးစီရသူပြောတဲ့အချက်တွေပြန်အဓိကဘာလို့နေလဲ
ဆိုတော့တခုကတော့ဒီအရင်ဦးသိန်းစိန်ဆိုတာဆိုပါလို့ရဆိုတော့အဲ့တော့သူတို့ကပတ်စံကိုချသုံးတယ်ဆိုတော့ဆောက်လုပ်ရေးလုပ်ငန်းတွေစသဖြင့်နေပေါ့နော်အဲ့တော့ expansionary policy လို့ခေါ်တာပေါ့ဗျာဟိုငွေကိုများများသုံးပြီးတဲ့ခါကျတော့စီဝိုင်းရေးကိုတွန်းတဲ့သဘောပါပါဆိုအခုလက်ရှိအစိုးရရဲ့အနေထားကြတော့သူကပတ်စံကိုဒီလိုချဲ့ဖို့ထက်စာရင်ရှိသမျှဟာကိုချစ်ချုပ်ပြီးတော့ခြွေတာပြီးတော့အပိုလို့ဘာခေါ်မလဲအလဟတ်တမဖြစ်အောင်သုံးမယ်ဆိုတဲ့မူမျိုးပို့များနေတယ်လို့ထင်တယ်ဒါတစ်ချက်ပါအဲ့တော့နောက်တစ်ခုကကြတော့ဒီကိစ္စတော်တော်များများမှာဟိုသံတရားနဲ့ကြည့်ရပေါ့နော်ဒီအရင်ကတချို့လူတွေကိုဆိုလဲခရိုနီစသဖြင့်ဒီလူတွေကို contract တွေမရအောင်စသဖြင့်ပေါ့နော်ဆိုတော့အဲ့လိုမျိုးတင်းကျပ်မှုတွေပို့များလာတဲ့အချိန်မှာဒီအစိုးရရဲ့ဟိုပြောမယ်ဆိုလို့ရှိရင်ဒီခုန จုံလာတဲ့သဘောမျိုးရှိတယ်ပတ်စံသုံးတဲ့ကိစ္စတွေပေါ့နော်ဆိုတော့ဒါတွေလည်းပါပါတယ်နောက်အထူးသဖြင့်အရေးကြီးတာတော့ကျွန်တော်တို့ခေါ်တာဒီလုပ်သားကိုင်းသားတဲ့စီးပွားရေးဝန်ကျင်ပေါ့ဆိုတော့ဒီစီးပွားရေးဝန်ကျင်ကိုလည်းမဖန်တီးပေးနိုင်သေးလို့လို့ထင်ပါတယ
်ဒါဆိုရင်ကျွန်တော်တို့ဒီတစ်နှစ်အတွင်းဆိုရအဖွဲ့ဆွမ်းဆောင်ရေးနဲ့ထိရောက်ထက်မြင့်မှုပိုင်းအဲ့ဒါကိုတော့ဆိုရရဲ့တစ်နှစ်အတွင်းဆွမ်းဆောင်ရေးထိရောက်ထက်မြင့်မှုပိုင်းဒီကျင့်နှက်ဆရာကောင်းပါတယ်လေဝန်သူငယ်တို့မဟုတ်တာမှန်ပါပဲလားတို့မဟုတ်ညှော်လင့်ချက်တဲ့နေနေလား
ပြောရမယ်ဆိုရင်တော့ဟိုကျွန်တော်တို့မျှော်လင့်ချက်ထက်နိုင်တယ်လို့ပြောလို့ရပါတယ်။เนาะအဲ့တော့ကျွန်တော်တို့အများစုမျှော်လင့်လာတာကအခုအစိုးရတက်လာရင်ပို့ပြီးတော့အစိုးရနဲ့ပြည်သူကြားဆက်ဆံရေးပို့အဆင်ပြေမယ်ပေါ့။ကျွန်တော်တို့ဘက်ကလည်းအစိုးရကိုချင်းကပ်လို့တိုက်တွန်းလို့အကြံပေးလို့ပို့လွှဲမယ်လို့ယူဆထားတယ်ပေါ့နော်။ဆိုတော့ဒါမဲ့လက်တွေမှာမဖြစ်လောက်။ဆိုတော့ဒါမျိုးအနေထားလေးရှိပါတယ်။ဆိုတော့နောက်တစ်ချက်ကကြတော့အထူးသဖြင့်ဝန်ထမ်းတွေကို၌ကပေါ့နော်။ကျွန်တော်တို့စကားလိုက်ပြောဦးပါတယ်။ဆိုတော့သင်တန်းတွေကျွန်တော်တို့ဆွေးနွေးပွဲတွေမှာအဲ့တော့ဝန်ထမ်းတွေကပထမပိုင်းမှာ NLD အစိုးရတက်လာရင်သစ္စာခံမှုသူတို့ညွှန်ကြားချက်ကိုလိုက်လုပ်ဖို့ ready ရှိပါတယ်။ဆိုတော့လက်စားမှုတွေတတ်နိုင်သလောက်ထိန်းတယ်။တတ်နိုင်သလောက်ဘာခေါ်မလဲဟိုလှုပ်ထုံးလုံးဒီတိုင်းလှုပ်ဖို့ကြိုးစားပါတယ်။ဆိုတော့ဒါပေမဲ့သူတို့ထင်သလိုမလာတဲ့အခါကျတော့9လ6လအစသဖြင့်ဒီဘက်ကြော်လာတဲ့အခါကျတော့ဝန်ထမ်းတွေကအရင်ပုံစံနိုင်ပြသွားပါတယ်။ဆိုတော့အဲ့တော့ကျွန်တော်မြင်လိုက်တာကသူတို့အခွင့်အခါကောင်းတစ်ခုကိုဆုံးရှုံးသွားတယ်လို့ကျွန်တော်ထင်ပါတယ
်။ဦးဇေယျသူ
ကျွန်တော်တို့အစိုးရစဖွဲ့ကလေးကခုနကလို့ဒေါန်ဆန်းစုကြည်က3-4နေရာကင်လိုက်ရတယ်ကျွန်တော်တို့နည်းနည်းထင်သွားတယ်ဘာလို့လဲဆိုတော့ဒါက3-4လရွေးကောက်ပွဲအပြီးအနိုင်ရပြီးမှ3-5လအချိန်ရပြီမဲ့တကယ်တမ်းဒီ
စင်တဲ့မဖြစ်ဘူး
အစိုးရဖွဲ့ကလည်းတကယ်တမ်းချုံလိုက်တဲ့အတွက်ဒီလူတယောက်ချင်းစီကအရေးကြီးသွားတဲ့အချိန်မှာဝန်ကြီးတစ်ပါးချင်းစီကအရေးကြီးသွားတဲ့အချိန်မှာကျွန်တော်အကောင်းဆုံးလူမရလိုက်တဲ့အတွက်ကမန်ဂရန်ဒေါန်ဆန်းစုကြည်အောက်ထဲကို3-4ခုလောက်ဌာန3-4ခုပြစ်ထည့်လိုက်ရတယ်ဗောနော်ဒီကလေးကကျွန်တော်တို့ကဒါရွက်မှာနည်းနည်းအားနေနေတယ်ဆိုတဲ့ခါကျတော့အဲ့ဒါအကြောင်းကစပြီးတော့နောက်ဟာတွေမှာလည်းတချို့ဟာလေးတွေလွဲတာလေးတွေရှိတဲ့ခါကျတော့ကျွန်တော်တို့ထင်တဲ့လောက်ပေါ့နော်မှန်တဲ့လောက်မပေါ့ဘူးဆိုတော့တွေ့ရတယ်ဟုတ်ဆို
တော့ဒီတစ်နှစ်ကနေပြီးတော့ဆိုတော့နောက်ထပ်တက်တန်း၄နှစ်ကျန်သေးတာပေါ့နော်နောက်ထပ်တက်တန်းဒီတစ်နှစ်ပြီးခဲ့တဲ့တက်တန်းတစ်နှစ်ဒီနောက်ထပ်တက်တန်းနောက်ထပ်တစ်နှစ်ကိုပဲကျွန်တော်အနည်းဆုံးပြောကြပါစို့နောက်ထပ်တစ်နှစ်ကိုဖြတ်ဖို့အတွက်အုံမြင့်ကောင်းနေရခဲ့တယ်လို့ပြောနိုင်ရလား
တချို့ကတော့ကျွန်တော်တို့ရခဲ့တယ်ခုနလိုမျိုးပေါ့နော်အတိုက်ခံနှစ်ဆိတ်လောက်ကျွန်တော်တို့ရာစုနှစ်၄ဘုံတဘုံလောက်ကြာခဲ့တဲ့ခါကျတော့အာနာယပါတီအာနာယအစိုးရဖြစ်တဲ့အခါမှာဒါကိုအနာကိုရအောင်လုပ်တာနဲ့ကျွန်တော်တို့ကဒီအတုံးချတာနဲ့ပေါ့နော်အဲ့နှစ်ခုကွာတာပေါ့နော်အဲ့ဒါကိုတော့ဒီဆိုးရအနေနဲ့ကောင်းကောင်းကြီးကျွန်တော်တို့တည်သွားပြီအဲ့ခါကျတော့ဒုတိယနှစ်ကကျွန်တော်တို့အရေးကြီးပါတယ်ပထမနှစ်ဆိုတော့ပြည်သူကကျွန်တော်တို့တီးခတ်နိုင်တယ်ခွင့်လွှတ်နိုင်တယ်လှုပ်တင်စားဒုတိယနှစ်မှာဆိုရင်တော့ကျွန်တော်တို့အဲ့ဒါကနေသွားပြီးတော့မျှော်မှန်းချက်ကကျွန်တော်တို့ပိုကြီးလာနိုင်တယ်အဲ့ခါကျတော့ deliver ပေါ့နော်ဆိုးရတည့်ရဆိုတာတကယ်တမ်းစွမ်းဆောင်မှုကအဓိကပဲရလက်ကျွန်တော်တို့ပြရမယ်ပေါ့နော်အဲ့ဒါအရေးကြီးပါတယ်
ဟုတ်တယ်ကြီ
းဟုတ်ပါတယ်
နောက်အုံမြစ်ကောင်ရှိခဲ့တယ်လားနောက်တစ်နှစ်ကိုဆက်သွားဖို့
ကျွန်တော်တော့သိအားမရသေးဘူးဗျာเนาะဆိုတော့အဲ
့တော့ဝန်ကြီးကိုယ်တိုင်ကမျှော်လင့်ချက်သိကြီးလွန်းတော့မဖြစ်နိုင်ဘူးလား
ဆိုတော့ဒါလည်းဖြစ်နိုင်တာပေါ့เนาะဆိုတော့အဲ့တော့ဟိုကျွန်တော်မြင်တာကတော့ဒီအစိုးရကသူ့ရဲ့ဝန်ဆောင်မှုပေါ့ deliver ဟိုပေးလုပ်မယ်ဆိုပါစို့အဲ့လုပ်မယ်ဆိုလို့ရှိရင်သူ့ရဲ့ဒီဝန်ထမ်းရန်တရားတွေမှာပြင်မှုတွေလိုပါတယ်ဆိုတော့နောက်တစ်ခုကကျတော့တိကျတဲ့လမ်းညွှန်ချက်မျိုးတွေလိုတယ်ဆိုတော့အဲ့ဒါမျိုးတွေကကျွန်တော်တို့အခုချိန်ထိမတွေ့ရသေးဘူးပေါ့เนาะဆိုတော့အဲ့တော့အဲ့ဒါအပြင်မှာကျွန်တော်တို့နောက်ထပ်ဟိုတွေ့နေရတဲ့အနေအထားကဝန်ကြီးဌာနအချင်းချင်းမှာပူးပေါင်းဆောင်ရွက်မှုကတော့အားနည်းတဲ့အနေအထားတွေဖြစ်တယ်။ဆိုတော့ကကျွန်တော်တို့ဒီမှာ NLD ဘက်ကဝန်ကြီးတွေဦးဆောင်တဲ့ဌာနတွေရှိတယ်။နောက်တစ်ခါကျွမ်းကျင်သူတချို့ဦးဆောင်တဲ့ဝန်ကြီးဌာနတွေရှိတယ်။နောက်တစ်ခါဒီဥရွှေမန်းအစိုးပြုရပဲဆိုပါဆိုဒီအုပ်စုတွေဝန်ကြီးဌာနတွေရှိပါတယ်။ဆိုတော့အဲ့တော့အဲ့အချင်းချင်းကြားထဲမှာပူးပေါင်းဆောင်ရွက်မှုကမကောင်းလောက်ဘူးဗျ။ဆိုတော့အဲ့တော့ကျွန်တော်တို့အကြံပြုချင်တာ whole government approach ခေါ်တာပေါ့။အစိုးရတစ်ခုလုံးကဘယ်လိုသွားမလဲဘယ်လိုမောင်းမလဲပေါ့။ဆိုတော့ဒီလိုဟာမျိုးတွေကအခြေခံခေါင်းတွေကျွန်တော်မတွေ့ရဘူးပေါ့နော်ဟိုဒါတွေကဆက်လုပ်ဖို့လိုမယ်လို့ထင်ပါတ
ယ်ဟုတ်ကဲ့ဦးဇေယျသူဦးအောင်သူညီအထူးပဲကျေးဇူးတင်ပါတယ်
ဟုတ်ကဲ့
နောက်နေ့တွေတဲ့ကျွန်တော်တို့ဆက်ကြည့်ကြပါမယ
်ဒီဆွေးနွေးခန်းအစီအစဉ်ကိုနားဆင်ခဲ့ရဖြစ်ပါတယ်ဒီအစီအစဉ်ကိုအခုလိုတင်းငွေနေနေညနဲ့တင်းလာနေမနက်ခင်းတွေမှာနားဆင်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
lang ya che ma taw ra shin mya shin view myanmar bai season april 2 yet ni tadin khu ni ni nya myanmar san naw chain 9 nai khwe shi ba bi khu titya bai thau lwin pe me 10 nai di season ni go raw line to meter 24 25 32 ne 53 do pye line lat meter 190 ro ga ba tu che phan yu na sin nai ja ba de shin khu set lat pi yo dutiya bai na yu wet ma raw apat sin kan da ri go zat tai tin set pe ma ba khu yin song naw ma a tan na jo tin set de myanmar bi ma pe sa kan da go a yin song na sin ji ya au ma shin
လာပါရှင်။ VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOA မြန်မာဝိုင်း Facebook ပေါ်မှာလာရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်။နောက်ပိုင်းမှာတော့အနောက်တိုင်းတလီတပုတ်နဲ့လည်းဖြောပြပေးမယ့်အပြင်သောရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုအရင်အဆုံးတော့ VOA အစီအစဉ်တွေကိုနားဆင်ပြီးတော့အစာရေးလာကြတဲ့သောရရှင်တွေရဲ့အစာရိုးလေးတွေကိုဖော်ပြပေးသွားချင်ပါတယ်။သောရရှင်ကြော့ကြော့ဦးကမင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေ VOA Burmese News အဖွဲ့ကိုကျေးဇူးတင်ပါတယ်မိသားစုဝင်တွေအားလုံးစိတ်ချမ်းမြေ့ပျော်ရွှင်ကြပါစေဆိုပြီးဆုတောင်းလာပါတယ်ရှင်ဟုတ်ကဲ့ VOA အစီအစဉ်တွေကိုနားဆင်အားပေးပြီးအခုလိုမျိုးတတိယနဲ့အစာရေးလာတဲ့အတွက်ကျေးဇူးတင်ပါတယ်နော်ကိုမင်းခဆိုတဲ့တော်ရရှင်ကတော့မြန်မာနှစ်တင်မှာ VOA အဖွဲ့သားတွေအားလုံးကျန်းမာချမ်းသာကြပါစေလို့ဆုမွန်ကောင်းပို့သအပ်ပါတယ်ဟုတ်ကဲ့ပါရှင်အခုဆိုရင်တော့ဧပြီလ1ရက်နေ့မြန်မာနိုင်ငံနှစ်တကူရောက်ဖို့ကတော့နှစ်ပတ်လောက်လိုပါသေးတယ်เนาะဒါဒီနှစ်အတွက်လဲကျွန်တော်တို့ VOA ဝိုင်းတော်သားတွေပထမအဦးဆုံးရရှိတဲ့ဒီမြန်မာနှစ်တစ်အတွက်ပေါ့เนาะနှစ်တကူစုမုံတောင်းလွှာလေးလဲဖြစ်တဲ့အတွက်ကြောင့်မလို့အထူးကျေးဇူးတင်ပါတယ်လို့ကိုမင်းခါကိုပြောချင်ပါတယ်ကိုမင်းခါအတွက်လဲကမ္ဘာရဲ့ဘယ်နေရာအစိတ်ပိုင်းမှာပဲရောက်ရောက်မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့မြန်မာနှစ်တစ်ဖြစ်ပါစေလို့ပြန်ပြီးတော့ဆုတောင်းပေးပါတယ်ရှင်အလားတူပဲ VOA ကထုတ်လွှင့်တင်ဆက်ပေးခဲ့တဲ့သတင်းတွေနဲ့ပတ်သက်ပြီးတော့သောရရှင်နေဒီမြန်မာနိုင်ငံကနိုင်ငံရေးရာကိစ္စရပ်တွေလူမှုရေးရာကိစ္စရပ်တွေပေါ်မှာပုံမှန်လင်းလင်းတုံ့ပြန်လာကြတဲ့အမြင်တွေကိုဆက်ပြီးတော့မျှဝေပေးသွားဖို့ရှိပါတယ်။သောရရှင်တွေရဲ့ရင်ဖွင့်စာတွေကိုလည်းဖော်ပြပေးဦးမှာဖြစ်ပါတယ်။အခုတော့အရင်သောရရှင်တွေကိုအနောက်တိုင်းဒေသတွေဘုံနဲ့ဖျော်ပြပေးကြပါရနော်။ Billboard Hot အဖြစ်ဆုံးတင်းနံပါတ်100ဆင်းမှာနံပါတ်7ချိန်နေတဲ့သတင်းလေးပဲဖြစ်ပါတယ်။ပါဗီရွန်ကျွန်းသူဒေဒီဂျေပေါ့ပ်အဆိုတော်ရီဟာနာရဲ့နံပါတ်8ချက်မြောက်တေးတပြာအန်တီဆိုတဲ့တေးတပြာမှာပါတဲ့ Love on the Brain ဆိုတဲ့သချင်မှာ Billboard Hot 100 Billboard Hot အဖြစ်ဆုံးတေးတရာဆင်းမှာနံပါတ်8ချိတ်ပါတယ်ဒီသချင်ကိုရီဟာနာကိုယ်တိုင်ကလည်းပါဝင်ပြီးတော့ရေးဆက်ထားတာဖြစ်ပါတယ်1950ပြည့်လွန်1960ပြည့်လွန်ကာလတွေမှာအထူးခေတ်စားတဲ့ Soul Belly သချင်ပုံစံမျိုးကိုအာရုံခံစားပြီးတော့ရေးဖွဲထားတာပါဒီတဲ့ချင်းကြောင့် Rihanna ကိုနာမည်သိကြီးတဲ့ Soul အဆိုတော်ကွယ်လွန်သူ Amy Winehouse နဲ့တောင်မှနှိုင်းယှဉ်ပြီးချီးကျူးကြတာတွေရှိပါတယ်။စီးပွားရေးရှုထောင့်ကပြောမယ်ဆိုရင်လည်းဒီတဲ့ချင်းအောင်မြင်မှုတွေကတော့ပိုလန်မှာနံပါတ်1ပြင်သစ်နဲ့ New Zealand မှာနံပါတ်20ထဲဝင်ပြီးတော့တခြားနိုင်ငံတွေမှာနံပါတ်40ထဲဝင်တာတွေရှိပါတယ်။ဒီတဲ့ချင်းကအကောင်းဆုံး10ပုတ်စီးရင်ဝင်အပုတ်30မြောက် Rihanna ရဲ့တဲ့ချင်းဖြစ်ပါတယ်။ဒီတဲ့ချင်းနဲ့ပဲသူကသူ့ရဲ့ Anti ကဘာလက်အဖျော်ပြေးပွဲတွေနောက်ပြီးတော့2016 Billboard ဂီတဆုချင်းမြင့်ပွဲ2016 MTV ဂီတဆုချင်းမြင့်ပွဲတွေလို့ဆုချင်းမြင့်ပွဲကြီးတွေမှာသူဒီသချင်းနဲ့ဖျော်ပြသွားခဲ့ပါတယ်။ Rihanna တီဆိုတဲ့ Love on the Brain ဆိုတဲ့သချင်းကိုနားဆင်ကြည့်ပါအောင်နော
်Woo! just to get close to you. Could we burn something today? And I'll run for miles just to get a taste.
ဆိုထားတဲ့ Love on the Brain ဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါရှင်။အခုဆက်ပြီးပြီးခဲ့တဲ့သတင်းပတ်တွင်ကျမတို့ viewer ကသတင်းတင်ဆက်ပေးခဲ့တာတွေနဲ့ပတ်သက်ပြီးတော့သောရရှင်နေဒီသတင်းတွေပေါ်မှာတို့အမြင်တွေကိုတုံ့ပြန်ရေးသားလာကြတာတွေကိုပြောပြပေးကြပါမယ်နော်။ April 1ရက်နေ့မနေ့တုန်းကပဲ2019ကြားဖြတ်ရွေးကောက်ပွဲကျင်းပပြီးစီးသွားခဲ့ပါပြီရှင်။2015ခုနှစ်တုန်းကရွေးကောက်ပွဲအကြောင်းမျိုးမျိုးကြောင့်မကျင်းပနိုင်ခဲ့တဲ့လက်လက်မဲဆန္ဒနယ်မြေတွေအတွက်အပါဝင်နောက်ပြီးတော့ဒီကြားထဲမှာအစိုးရယာရုတာဝန်တွေရသွားလို့ဖြစ်စေဒီကွယ်လွန်သွားလို့ဖြစ်စေလက်လက်သွားတဲ့မဲဆန္ဒနယ်တွေရဲ့နေရာအတွက်ဒီ2019ကြားဖြတ်ရွေးကောက်ပွဲကိုကျင်းပတာဖြစ်ပါတယ်ဒီကိစ္စပေါ်မှာအစပိုင်းတုန်းကဒီတုံးသက်သူတွေရဲ့အပြောအရလူလူရဲ့စိတ်ဝင်စားမှုအခြေအနေနည်းပါတယ်လို့သိရတဲ့အတွက်ကြောင့်မလို့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျမတို့တိုက်ရိုက်လေလံဆွေးနွေးခန်းအစီအစဉ်ဖြစ်နေလဲဆွေးနွေးတင်ဆက်ပေးခဲ့ပါတယ်နော်ဒီအစီအစဉ်ကိုနားဆင်ပြီးတော့သောရရှင်နေပြန်ပြီးတော့တုံ့ပြန်ရေးသားလာကြတာကိုပြောချင်တာပါကြားဖြတ်ရွေးကောက်ပွဲကိုလူလူစိတ်ဝင်စားမှုနည်းတယ်နည်းတယ်နဲ့ပြောနေတာတကယ်မဟုတ်ပါဘူးတဲ့ VOE အဲ့လိုမျိုးမဟုတ်တဲ့တင်တွေမပြောပါနဲ့ဆိုပြီးတော့သောရရှင်ကိုမင်းကပြောလာပါတယ်
VOE ကိုအခုတလောကြည့်နေတာကြားပါပြီ။ကြားပြည့်ရွေးကောက်ပွဲကိုလူလူစိတ်ဝင်စားမှုနေတယ်ဆိုတဲ့သတင်းမကြာခဏတွေ့နေရပါတယ်။အဓိကပြောချင်တာကတော့ရွေးကောက်ပွဲကိုလူလူကစိတ်ဝင်စားတာမဟုတ်တော့ပါဘူး။စိတ်အေးနေတာစိတ်ချနေတာသာဖြစ်ပါတယ်။အရင်2012ခုနှစ်တို့15ခုနှစ်တုန်းကတော့လူလူကစူတယ်။အုံနဲ့ကျင်းနဲ့တက်ကြွကြတယ်။ဘာကြောင့်လဲဆိုတော့အဲ့ဒီတုန်းကအာဏာရှင်စစ်အစိုးရလက်အောက်ခံပါတီဖြစ်နေလို့ပါ။အဲ့ဒီပါတီလက်အောက်ကနေရုန်းထွက်ခြင်းလို့ပါ။အခုကကိုအစိုးရလေကိုအစိုးရလက်ထက်မှာပြည်သူကဒီအစိုးရမဲမလိမ်မဲမခိုးဘူးဆိုတာကိုယုံကြည်ကြပါတယ်အာဏာအတွက်ပြည်သူကိုဒုက္ခမပေးဘူးလို့လည်းယုံပါတယ်အစိုးရရဲ့ပြည်သူပေါ်စွမ်းဆောင်နိုင်မှုအားနည်းနေသေးတာကိုကိုချင်းစာနာပေးထားနိုင်ပါသေးတယ်ဒီအစိုးရပျက်စီးရပျက်စီးကြောင်းအဖြတ်လွတ်ရက်တွေလုပ်နေတာကိုလည်းလူလူကကောင်းကောင်းသိကြပါတယ်နောက်ဆုံးအချက်ကတော့မဲပေးပုံမဲပေးနည်းကို2010နဲ့2015မကြသေးခင်ကာလတွေကမှအတွေ့အကြုံပူပူနွေးနွေးရရှိထားသေးတာရှိပါသေးတယ်အခုက2019ဆိုတော့နှစ်နှစ်ချားတစ်ခါလောက်မဲပေးကြရတာဖြစ်တော့စိတ်မှမထူးဆန်းတော့ပဲအေးအေးဆေးဆေးဖြစ်သွားတယ်လို့ထင်ပါတယ်ဒီတော့အရင်တုန်းကလိုမဲရှင်းနေမှောက်မှလားငါတို့ပါမပါရလားဆိုတဲ့စိုးရင်စိမ့်နဲ့မဲယုံတကာအမောတကောပြေးလွှားနေကြတဲ့လောက်ရဲ့မျိုးပုံမျိုးတိတ်တွေ့ရမှာတော့မဟုတ်ပါဘူးအဲ့လိုပြည်သူတွေစိတ်အေးနေတာကဒီအစိုးရရဲ့လောက်ရဲ့ကိုပြည်သူတွေထောက်ခံနေတော့အားပေးနေတော့မဲဆိုတာကိုပြနေတာသာဖြစ်ပါတယ်ကျွန်တော်ပြောတာကိုမယုံရင်စောင့်ကြည့်ပါ2019ခုနှစ်မှာ NLD ပဲမဲအပြတ်အသတ်နိုင်မှလေဦးမယ
်ဟုတ်ကဲ့ပါဒါကတော့ကိုမင်းသူ့ရဲ့အမြင်ကို VOE ကိုတုံ့ပြန်ပြီးတော့ရေးလာတာဖြစ်ပါတယ်ဟုတ်ကဲ့ပါဒီတော်ရရှင်ကိုပြန်ကြားရမယ်ဆိုတော့ကျွန်တော်တို့တင်ဆက်ပေးနေတဲ့အကြောင်းအရာတွေကလည်းဒီနိုင်ငံရေးစောင့်ကြည့်အကဲခတ်တွေရဲ့အမြင်တွေပဲဖြစ်ပါတယ်နော်ကျွန်တော်တို့ကိုယ်တိုင်ဒီသတင်းသမားတွေအနေနဲ့ဒီရွေးကောက်ပွဲကိုတော့လူထုကစိတ်ဝင်စားမှုနည်းပါတယ်ဆိုပြီးတော့ကျွန်တော်တို့ဘက်ကနေပြီးတော့တစ်ဖက်သက်ပြောဆိုတာမဟုတ်ဘူးလို့ပဲကျွန်တော်တို့ဘက်ကပြန်ပြီးတော့ပြောချင်ပါတယ်ရှင်ဒီတော်ရရှင်ကိုမင်းကိုပြန်ပြီးတော့တုံ့ပြန်ပြီးတော့အောက်မှာရေးလာတဲ့သောရရှင်ကတော့အေးမင်းထွတ်ဖြစ်ပါတယ်ဒီသောရရှင်ကတော့တခုထပ်ဖြည့်ချင်ပါတယ်တဲ့
ကိုမင်းခမပြောတာအားလုံးပြည့်စုံတယ်တခုထပ်ဖြည့်ချင်တာကဝိုင်းရေးအတွက်လုံပန်းရတော့နည်းနည်းအားလျော့တာလည်းပါတယ်ကျိန်သေးပါတယ်ဒီဆိုရ9နှစ်နောက်တစ်ချိန်9နှစ်ထိအာမခံရတယ်ပြည်သူလူထုကဒဏ်ရာတွေလွယ်လွယ်နဲ့တော့မေ့မရသေးပါဘူးကွာ
အခုဒီလေ NLD အစိုးရကိုပြည်သူလူထုကတခဲနဲ့ထောက်ခံအားပေးတော့မှာပဲဆိုပြီးဒီသောရရှင်နေရေးလာတာပါသောရရှင်တိုနီဆိုတဲ့သောရရှင်ကတော့နိုင်ငံရဲ့ဖြစ်နေတဲ့အခြေအနေပေါ်မှာအတော်လေးကိုစိတ်ပြေအာရုံနေပုံရပါတယ်နော
်ဘသူပဲတက်တက်ငါတို့ပြည်သူတွေကတော့နင်းပြကနင်းပြပါပဲကွာလာစာကမတိုးအခွန်ကတိုးအစားတောက်ကုန်စည်နှုန်းကတက်အိမ်လားကဈေးတွေကတက်ကားကမီးရထားကအကုန်လုံးတက်နေတာကြလာတာတခုတော့ရှိရယ်စိတ်သက်တွေအောက်တန်းကြလာပါတယ်လူတွေရဲ့နှစ်သိကူးရုံးပိတ်ရက်တွေ short ချတယ်ထိုင်းကတော့အများကြီးပိတ်ပေးပါတယ်မြမရိုးရတဲ့ကြံဘယ်လိုဖြစ်လာမလဲ
ဒ ီတော်ရရှင်တူနေကသူပြည်သူတယောက်အနေနဲ့ကြုံတွေ့နေရတဲ့အခက်အခဲတွေကိုရေးလာတာပါ။အော်အော်ဆိုတဲ့တော်ရရှင်ကလည်းလူတွေထမင်းစားဖို့ခက်ခက်ခဲခဲရှာနေရပါတယ်ဆိုပြီးတော့သူ့ရဲ့မှတ်ချက်တူတူလေးရေးလာပါတယ်။နေထွန်းကတော့သူဘသူကိုထောက်ခံတယ်လဲဆိုတာဒီမှာပြောလာတာပါ။ People ဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့ဘယ်ပါတီကိုမှမဲမပေးနဲ့တော့အလုပ်ပြတ်တယ်။ဒီနေ့လုံးမှာတနေ့စားဖို့အနိုင်နိုင်ဖြစ်နေရတာဘာကူမှဂရုမစိုက်နိုင်ဘူးလို့ဆိုလာပါတယ်ရှင်။ဒါကတော့ဧပြီလ၁ရက်နေ့မှာရွေးကောက်ပွဲမကျင်းပခင်ကသရရှင်တွေသူတို့ရဲ့အမြင်တွေကိုမျိုးစုံထုတ်ဖော်လာတာဖြစ်ပါတယ်။ဧပြီလ၁ရက်နေ့မှာရွေးကောက်ပွဲကျင်းပတော့လူတွေတော်တော်များများလာပြီးတော့မဲထဲဝင်ကြတာတွေ့ရပါတယ်နော်။လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်နဲ့ရင်ဖွင့်လာကြတာမှာတော့သောရရှင်ပြည်သူ့ကျန်းမာရေးဌာနကဦးတန့်စင်ဖြိုးမောင်ကတော့သူကြုံတွေ့နေရတဲ့အခက်အခဲကိုအခုလိုရေးပြီးတော့ရင်ဖွင့်လာပါတယ်ရှင်။
ကျွန်တော်ကကျမ်းမာရေးနဲ့အားကစားရေးဝန်ကြီးဌာနကပြည်သူ့ကျန်းမာရေးကြီးကြပ်နှစ်တယောက်ပါတတိပြောရရင်ကျန်းမာရေးမှုအဆင့်၄ပေါ့ခင်ဗျကျေးလက်ကျန်းမာရေးဌာနမှာတာဝန်ယူရသူတွေဖြစ်ပြီးတော့တာဖားဆီယာမကျန်းမာရေးမှုတွေနဲ့တွဲပြီးတော့လှုပ်လှုပ်ရပါလေတာဖားဆီယာမတွေအတွက်ယူနီဖောင်းသတ်မှတ်ထားပေမဲ့ကျန်းမာရေးမှုနဲ့ကြီးကြပ်တွေမှာယူနီဖောင်းမရှိပါဘူးဒီလိုယူနီဖောင်းမရှိတဲ့အတွက်ကျွန်တော်တို့အတွက်ခက်ခဲတွေတွေ့ရပါလေသူသဖြင့်တခြားဌာနတွေနဲ့ပူးပေါင်းလှုပ်ဆောင်ရမှာအဆင်မပြေတာတွေဖြစ်နေရပါလေဒီလိုယူနီဖောင်းမရှိခဲ့တာကလည်းအရင်အစိုးရဆက်ဆက်ကလေးကပါပဲပြောင်းလဲချိန်တန်ပါပြီလို့ပြောနေတဲ့ဒီနေ့ခေတ်မှာတော့ကျွန်တော်တို့ပြည်သူ့ကျန်းမာရေးကြီးကြပ်နှစ်တွေရဲ့ယူနီဖောင်းလဲပြောင်းလဲတင်ပြီလို့မြင်ပါတယ်ခင်ဗျ
သူတို့ဝန်ထမ်းတွေတူညီဝတ်ဆောင်ယူနီဖောင်းမရှိတဲ့အတွက်ကြောင့်မလို့တော်တော်လေးကိုအခက်အခဲတွေ့ရပါတယ်ဆိုရဒီတော်ရရှင်ပြည်သူ့ကျန်းမာရေးကြီးကြပ်ဦးတန်းစင်ဖြိုးမောင်စာရေးပြော VOG ကတစဉ်ရင်ဖွင့်လာတာပါတော်ရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်မြန်မာတိချစ်တော်ရရှင်တွေအတွက်လည်းမြန်မာသချင်းလေးတစ်ပုဒ်နဲ့ဖြောပြပေးဦးမှာဖြစ်ပါတယ်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့အွန်လိုင်းစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတေးလက်ဆောင်ကဏ္ဍမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့လိပ်စာကတော့VOA American တဲ့မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးစာရိတ်တတအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။ email ပေးဖို့မယ်ဆိုရင်လည်း bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bammi News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သရရှင်နေစီကပြောစရာရှိရာတွေကိုနားထောင်ပေးဖို့စောင့်မျှော်ကြိုဆိုနေပါတယ်နော်။ကိုဆက်ပြီးတော့သရရှင်တွေကိုမြန်မာသချင်းလေးတစ်ပုဒ်မြစ်တာတေးလက်ဆောင်ဖြစ်နေဖြောပြပေးကြပါတယ်ရှင်။ဝနတီဆူထားတဲ့အချစ်ဆိုတဲ့သချင်းလေးကိုသရရှင်တွေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်နော်
။ My Julia ngase twe Fue muere me chimma Yo tenía le pime nga Me se unió te Make leye Fue pion mes galonwe Dege me she out on le Ben me le nga fatirwe So atoagere Make le ye Ya nu dia si chan chou nai ne A chan ma ye ma sai she ge Gaba gu mi shu pye pon lue me အချစ်ဟာပုခကရာ
ဝနာတီဆိုထားတဲ့အချစ်ဆိုတဲ့တချင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်တွေရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးတချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်တွင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bammi.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
်။Give me she out only Ben lang apatire So I forget make lay yeah Je ne dois season to nine a tune my in the size again babo me so deep on the man a tune of the cake and you dear season to nine a tune my in the size again babo me so deep on the man a tune of the cake
သနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မပေးစာကဏ္ဍကိုနားဆင်ခဲ့ရဖြစ်ပါတယ်။အခုတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ရမှာပါ။ဒီဒီပင်ပတ်ကျွတ်ပြည်တွင်းသတင်းချက်သုံးသပ်ချက်အစီအစဉ်မှာတော့ရခိုင်ပြည်ကမွတ်စလင်တွေ MVC ကတ်လုပ်ရေးတပိတ်မောက်ထားတာကိုဘယ်လိုဖြေရှင်းမလဲဆိုတဲ့ကောင်းစင်နဲ့ဆွေးနွေးတင်ပြမှာပါ။မအင်ဂျင်နီယာကူညီတင်ဆက်ထားပါတယ်ရှင
်။ပြီးခဲ့တဲ့ရက်ပိုင်းကကုလသမဂ္ဂထွေထွေအတွင်းမှူးချုပ်ဟောင်းဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့ကြားဖြတ်အစီရင်ခံစာတစ်ခုထွက်ပေါ်ခဲ့ပါတယ်။အဲ့ဒီအစီရင်ခံစာပါအကြံပြုချက်တွေကိုဒေါန်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရအဖွဲ့ကကြိုဆိုခဲ့ပြီးတချို့အကြံပြုချက်တွေကိုမြန်မြန်ဆန်ဆန်ကောင်းတဲ့ဖော်မယ်တချို့အချက်တွေကိုလည်းဆက်ပြီးကောင်းတဲ့ဖော်မယ်လို့သတင်းထုတ်ပြန်ခဲ့ပါတယ်။အဲ့ဒီချက်တွေကတစ်ချက်ဖြစ်တဲ့သတင်းမီဒီယာသမားတွေကိုဒေသတွင်းသွားရောက်သတင်းရယူခွင့်ပြုရေးဆိုတဲ့အချက်လဲပါဝင်တဲ့အတွက်အဲ့ဒီချက်ကိုစတင်အကောင့်ထဲပေါ်တဲ့အနေနဲ့မလ28ရက်နေ့ကပြည်တွင်းပြည်ပသတင်းမီဒီယာသမား18ယောက်ပါတဲ့အဖွဲ့အဖွဲ့ကိုဘူးဒီတော်မောင်တော်ဒေသဘက်နယ်မြေအခြေအနေလေ့လာရေးနဲ့သတင်းရယူဖို့စီစဉ်ဆောင်ရွက်ပေးခဲ့ပါတယ်။ဒါအပြင်အကြံပြုချက်ထဲမှာဒေသတွင်းကလူတွေကိုနိုင်ငံသားစီစီရေးကိစ္စတွေဆောင်ရွက်ပေးဖို့ဒေသတွင်းစီးပွားဖွံ့ဖြိုးတိုးတက်အောင်လုပ်ပေးဖို့အချက်တွေလည်းပါဝင်ပါတယ်။လက်ရှိချိန်ဒေသတွင်းကမွတ်စလင်အတိုင်းဝဲဟာ MVC ကတ်လို့ခေါ်တဲ့နိုင်ငံသားစီစစ်ခံမိသူများကင်ဆယ်ရမယ့်ကတ်ပြုလုပ်လို့ခြင်းမရှိတပိတ်မှောက်ထားတာကြောင့်အစိုးရကအခြားလုတ်ကင်ဆောင်ရွက်ရမယ့်ကိစ္စတွေအပေါ်ထိခိုက်နေတဲ့အကြောင်းဂုတပတ်ဆွေးနွေးတင်ပြသွားပါမယ်
။အားလုံးသိကြပြီဖြစ်တဲ့အတိုင်းပြီးခဲ့တဲ့2016ခုနှစ်အောက်တိုဘာလ9ရက်နေ့ကရခိုင်ပြည်နယ်မောင်းတော KI မြောက်ပိုင်းမှာမွတ်စလင်ဒေသခံတွေကအစိုးရနေသားဆောင်ရဲတပ်ဖွဲ့ကြီးကန်းပြင်ဌာနချုပ်နဲ့အခြားစခန်းတစ်ခုကိုအကြမ်းဖက်တိုက်ခိုက်ခဲ့ပါတယ်။ရဲတပ်ဘက်ဝင်တွေကတိုက်ခိုက်တပ်ဖြတ်ပြီးလက်နက်တွေလည်းယူဆောင်သွားခဲ့ကြတာပါ။ဒီအခြေအနေကအစပြုပြီးနယ်မြေတွင်းမှာတပ်မတော်နဲ့ရဲတပ်ဖွဲ့ကနေအကြမ်းဖက်သမားတွေနှိမ်နှင်းရေးဆုံးရှုံးသွားတဲ့လက်နက်တွေပြန်ရရေးအတွက်နယ်မြေရှင်းလင်းရေးတွေလုပ်ကင်ဆောင်ရွက်ရပါတယ်။တပြိုင်နက်တည်းညမထွက်ရအမိန့်ထုတ်ပြန်တာတနေရာကနေတနေရာသွာလာတာတွေကိုစီစစ်တာပင်လယ်ပြင်ထွက်ငါးဖမ်းခွင့်ပိတ်ပင်တာတွေကိုပါလုပ်ကင်ခဲ့ပါတယ်။နယ်မြေရှင်းလင်းရေးစစ်ဆင်ရေးကြောင့်တပ်မတော်သားနဲ့ရဲတပ်ဖွဲ့တွေကြာဆုံးထိခိုက်ဒဏ်ရာရတဲ့ဖြစ်စဉ်တွေပေါ်ပေါက်ခဲ့တယ်လို့ဖြစ်စဉ်တွေအတွင်းတက်မတော်နဲ့ရဲတပ်ဖွဲ့ဘက်ကလူခွင့်ရေးချိုးဖောက်မှုမျိုးစုံရှိတယ်ဆိုတဲ့ဆွဆွဲချက်တွေလည်းကြဲကြဲပြန့်ပြန့်ပေါ်ပေါက်ခဲ့ပါတယ်။ဒီအတွက်ဒုသမရဦးမြင့်စွေဦးဆောင်နဲ့စုံစမ်းစစ်ဆေးရေးကော်မရှင်တရက်ဖွဲ့ပြီးလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေလုပ်နေတယ်လို့တက်မတော်နဲ့ပြည်ထရေးဘက်ကလည်းတိကျစုံစမ်းစစ်ဆေးတာတွေလုပ်ကိုင်ခဲ့ပါတယ်။ဒီလိုနည်းနဲ့အခုဆိုရင်နယ်မြေတည်ငြိမ်အေဂျင်စာပြုလာပါပြီ။တက်မတော်ဘက်ကလည်းနယ်မြေထဲမှာစစ်ဆင်ရေးတွေမလုပ်တော့ဘူး။နေမြေပြင်ပတက်အခြေဆိုင်စခန်းတွေမှာပဲအခြေပြုတော့တယ်လို့ဆိုပါတယ်။ဒါပေမဲ့တကက်လက်တွေမြေပြင်အခြေအနေကတော့အောက်တိုဘာလ9ရက်အကြမ်းဖက်တိုက်ခိုက်မှုဖြစ်စဉ်မတိုင်ခင်ကအခြေအနေမျိုးပြန်မရောက်နိုင်သေးပါဘူး။အချောင်းကတော့မွတ်စလင်အတိုင်းဝိုင်းက MVC ကတ်ပြုတ်လို့ရေးကိုတပိတ်မှောက်ထားမှုအစိုးရဘက်ကလည်းအရာကိစ္စအလုံးအတွက် MVC ကတ်လှုပ်ဖို့ဖိအားပေးမှုစတဲ့အချက်တွေကြောင့်ဖြစ်ပါတယ
်။ဥပမာအားဖြင့်မောင်တော်ခရိုင်တွင်းမှာနေထိုင်တဲ့မွတ်စလင်အများစုဟာအရင်ကမောင်တော်နဲ့ဘူးဒီတော်မျိုးပေါ်ကိုလွတ်လွတ်လပ်လပ်သွားလာလို့ရနိုင်တယ်လို့နေဆက်ကုံတွေရဲ့အတွက်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုလည်းသွားလို့ရပါတယ်။ဒါပေမဲ့အကြမ်းဖက်မှုဖြစ်ပွားပြီးနောက်ပိုင်းအစိုးရဘက်ကနေ MVC ကတ်ကင်ဆောင်တဲ့သူတွေကိုပဲတနေရာကနေတနေရာသွားခွင့်ပေးတာတစ်ဖက်နိုင်ငံသွားခွင့်ပေးတာစတာတွေလှုပ်လိုက်တဲ့အတွက်သွားရေးလာရေးခက်ခဲကုန်ပါတယ်။ MVC ကတ်မရှိသူတွေကိုသက်ဆိုင်ရာကြေးရွာကနေထောက်ခံစာတောင်းယူပြီးသွားလာဖို့ခွင့်ပြုတယ်ဆိုပေမဲ့တခါသွားတစ်ချိန်ထောက်ခံစာလိုရတဲ့အနေအထားမျိုးကြောင့်အခက်အခဲရှိမြဲတမ်းရှိနေသေးတာ တွေ့မြင်ကြရပါတယ်။အလာရူမောင်နှောခရိုင်ဘက်ကမွတ်စလင်တွေရဲ့အဓိကလုပ်ငန်းတစ်ခုကဆက်လီတွေနဲ့ပင်လယ်ငါးဖမ်းထွက်ကြတာပါ။ဆက်လီပိုင်ရှင်တွေထဲမှာရခိုင်တန်းသားတွေရောမွတ်စလင်တွေပါပါဝင်ပေမဲ့လေလုတ်သားအများစုကတော့မွတ်စလင်တွေပါ။အစိုးရဟာအကြမ်းဖက်မှုနောက်ပိုင်းကာလတစ်ခုဆက်လီတွေနဲ့ငါးဖမ်းခွင့်ပိတ်ပင်ထားပါတယ်။နောက်ပိုင်းဆက်လီတွေကိုမှတ်ပုံတင်လေထိုးသားတွေကိုလည်းမှတ်ပုံတင်ပြီးရင်ခွင့်ပြုမယ်လို့ကြေညာပါတယ်။ဒါပေမဲ့လေသူကြီးလေထိုးသားတွေအားလုံးAVC ကကင်ဆောင်ထားသူတွေကိုသာမှတ်ပုံတင်ခွင့်ပေးမယ်လို့သတ်မှတ်လိုက်တဲ့အခါအကြမ်းဖက်မှုဖြစ်ပွားပြီးတာ6လနီးပါးကြာတဲ့အချိန်ဒီကနေ့ချိန်ထိဆက်လီတွေနဲ့ငါးဖမ်းထွက်တဲ့အဆင့်ရောက်မလာနိုင်သေးပါဘူးအကြောင်းကတော့လေလုတ်သားတွေဖြစ်တဲ့မွတ်စလင်အများစု AVC ကပြုလုပ်ရေးသဘိတ်မှောက်ထားကြပြီးသူတို့လက်ဝယ်မှာ AVC ကရှိမနေလို့ပါ
အစိုးရကတော့ AVC ကလုပ်ဖို့ဆက်ပြီးဖိအားပေးနေသေးပါပဲ။မောင်းတော့ခရိုင်ရဲ့ကြေးရွာတချို့မှာလက်ရှိအုပ်ချုပ်ရေးအဖွဲ့မှပါဝင်သူတွေ MVC ကတ်လုပ်ရမယ်။မဟုတ်ရင်ထုတ်ပယ်ပြီး MVC ကတ်ရှိသူတွေနဲ့အုပ်ချုပ်ရေးအဖွဲ့တွေပြန်ဖွဲ့မယ်ဆိုပြီးအမိန့်ကြေညာချက်တွေထုတ်တာလည်းတွေ့ရပါတယ်။ဒီလိုဖိအားတွေပေးတဲ့အတိုင်းမွတ်စလင်အများစုကြီးက MVC ကတ်မလုပ်ကြသေးပါဘူး။သူတို့အပြောအရတော့ဟိုးအရင်ကသူတို့မိဘတွေလက်ထက်မှာသုံးကောက်ချိုးလို့ခေါ်တဲ့အမျိုးသားမှတ်ပုံတင်တွေကင်ဆောင်ထားခဲ့တယ်။နောက်ပိုင်းအဲ့ဒီကတ်တွေကိုတင်ပြီး white card လို့ခေါ်တဲ့ယာယီတပ်တေကန်ကတ်ပြားတွေကင်ဆောင်ခဲ့ရတယ်။အဲ့ဒီကတ်တွေကင်ဆောင်ထားတော့ငနေမြေတွင်းသွာလာခွင့်ရှိတယ်။ Bangladesh ဘက်ကလည်းကုန်ကူးလို့ရတယ်။ငါးဖန်းထွက်လို့ရတယ်။တချိန်ကမဲပေးခွင့်လည်းရခဲ့တယ်။အခု MVC ကတ်ကတော့အဲ့ဒီလိုမတေချာမရေရာတာကြောင့်မလုပ်ချင်ဘူးလို့ငြင်းဆန်နေကြတာဖြစ်ပါတယ်။တကယ်လဲမောင်းတော့ခရိုင်ထဲမှာမွတ်စလင်လူဦးရေ9သိန်းခွဲနီးပါးထဲမှာ MVC ကတ်လုပ်ထားသူ4600ကျော်ပဲရှိနေတာပါမွတ်စလင်လူဦးရေရဲ့တရာခိုင်နှုန်းလောက်တောင် MVC ကတ်လုပ်မထားတာတွေ့နိုင်ပါတယ်ဒီလိုအခြေအနေအောက်မှာခီးသွားလာရေးနေကြားဖြတ်ကျော်ကုန်ကူးရေးငါးဖမ်းခွင့်ရရေးနဲ့အခြားသောအရေးကိစ္စအမျိုးမျိုးအတွက် MVC ကတ်လုပ်ပြီးသူတွေကိုပဲခွင့်ပြုမယ်ဆိုတဲ့အနေအထားအောက်မှာအလုံးခက်ခဲတွေ့ကုန်ကြတာဖြစ်ပါတယ
်ဒီအတွက်အစိုးရဟာရခိုင်ပြည်နယ်မောင်နှောခရိုင်ဘက်မှာနေမြေတည်ငြိမ်အေးချမ်းရေးဒေသခံတွေအလုံးလုံးကန်နိုင်ပြီးစီးပွားရေးဖွံ့ဖြိုးတိုးတက်လာစေရေးစတာတွေအတွက်လက်ရှိကောင်ထယ်ဖော်နေတဲ့ MVC ကပြုလုပ်ရေးစီမံကိန်းကြီးကိုအသေးချာပြန်လည်သုံးသပ်သင့်ပါတယ်အဲဒီဒေသခံမွတ်စလင်တွေ MVC ကလုံလောက်အောင်တခြားနည်းလမ်းသုံးပြီးမရရအောင်ဆွဲဆောင်မလားဒါမှမဟုတ် MVC ကမဖြစ်မနေလုပ်ဖို့သတ်မှတ်ထားတာကိုပြန်သုံးသပ်မှာလားတခုခုအဖြေရှာပြီးပြဿနာကိုလက်တွေ့ကြကြအကောင့်ထဲပေါ်သင့်ပါကြောင်းတင်ပြလိုက်ရပါတယ
်ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုနားဆင်ခဲ့ရဖြစ်ပါတယ်အခုတော့သူချာဆန်ပြသတင်းများအစီအစဉ်ကိုတင်ဆက်ပေးမှာပါအရှိတိုင်းမှာလူတိုင်းသိတဲ့အစားအစာဖြစ်တဲ့ပေါက်စီနဲ့အနောက်တိုင်းအစားအစာတစ်မျိုးဖြစ်တဲ့ပီဇာကိုပေါင်းဆက်ပြီးတော့ပေါင်းစာဆိုရဲခေါ်တဲ့အစားအသောက်တမျိုးကိုတရုတ်ပြည်မှာရောင်းနေပါတယ်ခဲနှွန်ရောင်ချီ UV အလင်းရောင်အောက်မှာအစိမ်းရောင်တောက်ပါတဲ့ကမ္ဘာပထမဦးဆုံးအလင်းရောင်ထွက်နိုင်တဲ့ဖားတမျိုးကိုအာဂျင်တီးနားနိုင်ငံကသိပ္ပံပညာရှင်တွေကရှာတွေ့ခဲ့ပါတယ်အခုလိုထူးခြားဆန်းပြသတင်းတွေကိုကိုငင်းချန်နယ်မှခင်ပြူတွေးတွေကကြေညာပေးမှာပါရှင
်အမေရိကန်ပြည်ထောင်စုဆန်ဖရန်စစ္စကိုမြို့အခြေစိုက်ကုမ္ပဏီတစ်ခုကစွန့်ပစ်ပလတ်စတစ်ရေသန့်ဘူးကွန်တွေကနေအမျိုးသမီးစီဖနက်တွေထုတ်လုပ်နေပါဗျ။လွန်ခဲ့တဲ့၄နှစ်လောက်တုန်းကစခဲ့တာဖြစ်ပြီးတော့ Ruth Martin နဲ့ Stephen Hawthorne တို့နှစ်ယောက်အကြံတူပူးပေါင်းဆောင်ရွက်ခဲ့ကြတာပါ။ Rothy ဖနက်တွေကိုတာဝန်သိသဘာဝပတ်ဝန်းကျင်ကိုထိခိုက်မှုနည်းစေတဲ့ Rubber နဲ့ပေါင်းစပ်ထုတ်လုပ်တာဖြစ်ပြီးတော့ဒေါမစ်ဖနက်အမျိုးအစားမဟုတ်ပါဘူး။ပလတ်စတစ်ဘူးတွေကိုပိုးမွားတန့်စင်ပြီးတော့နူးညံ့တဲ့ဖိုင်ဘာအမြင်သေးသေးလေးတွေဖြစ်အောင်ပြုပြင်ယူပါရယ်။နောက်တော့သုံးဘက်မြင်ပရင်တာကိုသုံးပြီးတော့အလေလွင့်နည်းစေဖို့ကွန်ပျူတာအစီအစဉ်ကိုသုံးပြီးထုတ်လုပ်ကြပါ။ဒီဖနက်ကိုစပြီးတော့ထုတ်လုပ်တဲ့အချိန်တုန်းကဖနက်လုပ်ဖူးတဲ့အတွေ့အကြုံမရှိတဲ့အတွက်လည်းအခက်အခဲအမျိုးမျိုးရင်ဆိုင်ခဲ့ရတာပါ။ဒီဖနက်ကိုဝယ်ယူအသုံးပြုခဲ့သူတွေအနေနဲ့အသုံးပြုပြီးသားဖနက်တွေပြတ်သွားရင်ထုတ်လုပ်တဲ့ကုမ္ပဏီကိုအခမဲ့ပြန်ပို့ပေးနိုင်ပြီးတော့ဒီဖနက်ကိုအသစ်ထုတ်ဖို့ပြန်လည်အသုံးပြုမှာဖြစ်ပါရယ်ရှင်။
ပီဇာနဲ့ပေါက်စီပေါင်းထားတဲ့အစားအစာအသစ်တစ်မျိုးကိုမြည်ဖူးကြပါသလား။အရှိတိုင်းမှာလူသိများတဲ့အစားအစာဖြစ်တဲ့ပေါက်စီနဲ့အနောက်တိုင်းအစားအစာဖြစ်တဲ့ပီဇာတို့ပေါင်းဆက်ပြီးပေါက်စာလို့နာမည်ပေးထားပါတယ်။အဲ့ဒီအစားအစာကိုတရုတ်ပြည်မှာရောင်းချနေပါတယ်။ American Expert တယောက်ဖြစ်တဲ့ Alice Cree ဟာသူ့အလုပ်ကထွက်ပြီးတော့အခုလိုအစားအသောက်အသစ်တစ်မျိုးကိုဖန်တီးလိုက်တာပါ။ပုံမှန်အတိုင်းလုပ်တဲ့
ပေါက်စီအခွန်ထဲမှာအီတလီဟင်းခတ်အမွှေးကြိုင်တွေနဲ့ cheese ထည့်ပြီးဖန်တီးထားသလိုအထဲကထာပနာအစာကိုလည်း cheese ခရမ်းကျင်သီးနဲ့ပီဇာထဲမှာထည့်နေကြတွေဖြစ်တဲ့အသားအစာပလာတွေကိုထည့်ထားပါတယ်။စားနေရောင်းချတော့ကတော့ online ကအမှားစာနဲ့အိမ်တိုင်ရာရောက်ပို့ပေးတဲ့စနစ်ကိုသုံးခဲ့ပြီးပေကျင်းမြို့အနှံ့ကြေညာခဲ့တာပါ။တရုတ်လူမျိုးတွေကဒီပေါက်စာကိုကြိုက်မကြိုက်ဈေးကွက်ထဲမှာအောင်မြင်မလားဆိုတာကတော့မသေးကြသေးပါဘူး။ရိုးရပေါက်စီရောင်းသူတို့အုပ်ကိုညီဆန်းခိုင်းပြီးရိုက်တာသတင်းဌာနကမေးကြည့်တဲ့အခါမှာတော့မကြိုက်ဘူးလို့ပြောပါတယ်ခင်ဗျာ။
ရန်လုံရောင်ကြီး UV အနည်းအောက်မှာအစိမ်းအောင်တောက်တဲ့ကမ္ဘာပထမဦးဆုံးအနည်းအောင်ထွက်တဲ့ဖားသမျိုးကိုအာဂျင်တီးနားနိုင်ငံကသိပ္ပံပညာရှင်တွေရှာဖွေတွေ့ခဲ့ကြပါတယ်။ဘွေနိုအဲရစ်သဘာဝသမိုင်းပြတိုက်မှာ Polka Dot သစ်ပင်ဖားမျိုးအစားရဲ့အသွေးအယောင်6တွေ့ရဲ့အကြောင်းရင်းကိုစမ်းသပ်ရင်းနဲ့အခုလိုဖားကိုမမျှော်လင့်ပဲရှာဖွေတွေ့ခဲ့ကြတာပါ။ပုံမှန်အနည်းအောင်အောက်မှာတော့ဖားဟာသစ်ရွက်6ဝါညိုရောင်ရှိပြီးတော့ကိုပေါ်မှာအနည်းအောင်14တွေရှိပါတယ်။ခရမ်းလုံရောင်ကြီးရဲ့အောက်မှာတော့အစိမ်းရောင်လေးတောက်နေပြီးအထဲကကိုရင်းကလီစာတွေကိုပါဖောက်ထွင်းမြင်နေရတာပါလိလတွေးရှိချက်တွေအရတော့ဒီဖားဟာ limp နဲ့ glin အရေးတွေနှစ်ထုတ်ပြီးတော့ခရမ်းလုံရောင်ကြီးအောက်မှာအစိမ်းရောင်တောက်နေတာပါ polka dot သစ်ပင်ဖားမျိုးအစားဟာတောင်အမေရိကတိုက်စားတိဖြစ်ပြီးတော့ santa fe ဒေသမှာတွေ့နေပါတယ်အခုလိုအလင်းရောင်ထွက်တဲ့ရေသရဝါတွေတွေ့ခဲ့ပြီပေမဲ့အခုလိုသွေးအေးကုန်းတွေရေနေသရဝါတွေမှာတွေ့ရှိရတာကတော့ပထမဦးဆုံးအကြိမ်ပါဖားအလင်းရောင်ထွက်နေတာဟာနေထိုင်ရာသဘာဝပတ်ဝန်းကျင်ကြောင့်လားဒီမျိုးစိတ်မှာပဲအခုလိုဖြစ်နေတာလားဆိုတော့ကိုသိပ္ပံပညာရှင်တွေကဆက်လက်လေ့လာနေကြပါရဲ့ရှင
်ထူးခြားစမ်းပြအစီအစဉ်နားဆင်ခဲ့ရဖြစ်ပါတယ်ဒီအစီအစဉ်ကိုအခုလိုတင်းကြွေနေညပိုင်းမှာအစ်ထုတ်လွှင့်နေပြီးတော့ပြန်လည်ထုတ်လွှင့်ချက်ကိုတော့တင်းလာနေမနက်ပိုင်းမှာနားဆင်နိုင်ပါတယ်ရှင်ခုတော့ကြန့်ရှိနေသေးတဲ့အချိန်မှာနောက်ဆုံးရဒင်းချင်းချုပ်ကိုမတင်ကြီးထိုက်ကကြေညာပေးပါအောင်ရှင
်ကိုလံဘီယာနိုင်ငံအနောက်တောင်ပိုင်းကမြေတုံးစင်ရေကြီးရေရှမ်းပေးပြီးခဲ့တဲ့တောက်ကြံနေညသကောင်းရအချိန်ဒေသခံတွေအိပ်ပျော်နေချင်းမိုးကုန်းမြို့တွေကိုရေတွေအလုံးအရင်နဲ့ဝင်ရောက်ခဲ့တာကြောင့်လူပေါင်း200လောက်သေဆုံးပြီးအိုးအိမ်တွေနဲ့အခြေခံအဆောက်အဦတွေပျက်စီးခဲ့ရပါတယ်ဒီကနေ့အထိရှာဖွေကယ်ဆယ်လုပ်ငန်းတွေကိုဆက်လက်လှုပ်ဆောင်နေရပါတယ်ဤကွေရောနယ်စပ်ကလူပေါင်း 4,000 လောက်နေထိုင်ရာမိုကိုမြို့တွေကိုသမ္မတယွန်းမန်နျူအယ်ဆန်တိုစ်မင်းစနီနီကရောက်ရှိခဲ့ပြီးလူမှုအရေးပေါ်အခြေအနေအဖြစ်ကြေညာထားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့အီဂျစ်သမ္မတအဒဲလ်ဖာတာအယ်စီစီတို့တနင်္လာနေ့ကျရင်အင်ပီရောမှာတွေ့ဆုံကြတဲ့အခါမှာအစ္စလာမ်အစွန်းရောက်အကြမ်းဖက်ဝါဒအပေါ်တိုက်ခိုက်တဲ့နေရာမှာနှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လှုပ်ဆောင်ဖို့သဘောတူညီမှုရရှိလိမ့်မယ်လို့အမေရိကန်နဲ့အီဂျစ်နှစ်နိုင်ငံစလုံးကမျှော်လင့်နေကြပါတယ်။သူတို့နှစ်ယောက်စလုံးဟာအစ္စလာမ်ဝါဒကိုနိုင်ငံရေးလိုအသုံးချလာတဲ့အပေါ်မှာအတော်လေးကိုမနှိမ့်မြှောက်ကြဘူးလို့ Atlantic Council ကအရှိအလဲပိုင်းဒေသဆိုင်ရာအကြီးတန်းသုတေသီကပြောပါတယ်။ဒါ့အပြင်သူတို့နှစ်ယောက်စလုံးကနိုင်ငံရေးမှာလုံခြုံရေးကသူတို့ရဲ့ပထမဒုတိယနဲ့တတိယဦးစားပေးဖြစ်ရှုမြင်ထားတယ်လို့လည်းပြောဆိုထားပါတယ်။လွတ်တော်အမတ်လွတ်လပ်နေတဲ့မေဆနာနဲ့စကုတ်ကူအတွင်မှာကျင်းပတဲ့ဂျက်ပြက်ရွေးကောက်ပွဲတွေမှာတော့လက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအများစုအနိုင်ရပြီးဒီနောက်မှာတော့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ကဒုတိယအများစုအနိုင်ရပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလွတ်တော်နေရာစုစုပေါင်း9နေရာအနိုင်ရပြီး NLD ပါတီဝင်ရောက်ရှင်ပြိုင်တဲ့18နေရာတဲက9နေရာရှုံးနိမ့်ခဲ့တာမှာတော့အလုံးကလူနည်းစုတိုင်းရင်းသားဒေသတွေမှာရှုံးနိမ့်တာဖြစ်ပါတယ်။ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီကလွှတ်တော်အမတ်နေရာ6နေရာနိုင်ရပါတယ်။ပြည်တော်စုချမ်းခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီက2နေရာ၊လူမျိုးပေါင်းစုံဒီမိုကရေစီပါတီခရီးပြည်နယ်နဲ့ရခိုင်အမျိုးသားပါတီတို့က1နေရာစီအနိုင်ရပါတယ်ရှင်
။သတင်းချင်းချုပ်ကိုမတင်ကြီးထက်ကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီကနေ့ညအစီအစဉ်ထုတ်လွှင့်ရေးမှုကတော့မဆွမ်မွန်ဖြစ်ပြီးတော့စပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vital Song ရဖြစ်ပါတယ်။ကျွန်မနင်္ဂလာဖိုင်ပါ။ဗီယိုအမေရိကန်အတန်ရဲ့တင်းနှင်းလာနေမနက်ပတ်အစီအစဉ်ကိုတော့မြန်မာစံတော်ချိန်6နာရီကနေ9နာရီအထိလိုင်းတုံမီတာ24 32နဲ့40တို့ကနေနားဆင်နိုင်ပါတယ်။ဗီယိုအားပေးအားနားဆင်ကြတဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျမရွှင်လန်းကြပါစေရှင်။
This program has come to you from the Voice of America, Washington.